Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါပါပါရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရ2020ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနဲ့ချိန်နဲ့အထိဒိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးနေပါပါရှင်ကျမနင်္ဂလာပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေရတဲ့သေဆုံးသူ900ကျော်တိုးလာတဲ့အတွက်သေဆုံးသူစုစုပေါင်း5000ကျော်သွားပြီလို့အိန္ဒိယတာဝန်ရှိသူတွေကသတင်းလာနေမှာပြောပါရယ်။အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်အိန္ဒိယဟာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကမ္ဘာမှာအများဆုံးပါ။အမေရိကန်ပြည်ထောင်စုမှာလည်းပိုကူးစက်မှုတွေတိုးလာနေတာပါ။ယောဂါကူးစက်ခံရသူလူနာဟောင်းတွေအနေနဲ့3လအတွင်းကူးစက်မှုကနေခုခံနိုင်စွာရှိကြောင်းအမေရိကန်ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့တွေ့ရှိချက်နဲ့ပတ်သက်လို့အစားအစာနဲ့ဆေးဝါးထိန်းချုပ်ရေးကုကယ်ရေးဌာန FDA အရာရှိဟောင်းဒေါက်တာစကော့ Godlieb က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာသတင်းကနေတွေကပြောဆိုရမှာတော့လူနာဟောင်းတွေဟာ6လကနေတနည်းလောက်အထိခုခံနိုင်စွာရှိတယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ဆရာဝန်တွေနားမလည်နိုင်သေးတာတွေအများပြားရှိနေပါသေးတယ်လို့လည်းဒေါက်တာ Godlieb ကပြောဆိုခဲ့တာပါ။အမေရိကန်ဂျွန်ဟော့ပကင်းစက္ကသိုလ်စစ်တမ်းအရကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ 27.6 သန်းကျော်နဲ့သေဆုံးသူ 9,800 ကျော်ရှိနေတာမှာအမေရိကန်ပြည်ထောင်စုကတော့ပိုကူးခံရသူ 5.4 သန်းကျော်နဲ့သေဆုံးသူက 3,900 ကျော်ရှိနေပြီးကူးစက်ခံရသူတွေရောသေဆုံးသူပါကမ္ဘာမှာအများဆုံးနိုင်ငံလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါတန်းကိုအစောဆုံးရင်ဆိုင်ခဲ့ရပြီးတဲ့နောက်ထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတွေထက်ကတနင်္ဂနွေဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာပိုကူးခံရသူပြန်တိုးလာတဲ့အတွက်နောက်တစ်ကြိမ်ပိုကူးဆက်မှုပြန်မြင့်တက်လာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီကနေ့ပါလဲယောဂါပိုကူးသူ198ယောက်ကိုအတည်ပြုနိုင်ခဲ့တဲ့အတွက်ကူးဆက်သူ100ကျော်ရှိနေတာ၄ရက်ဆက်တိုက်ရှိပါပြီ။တောင်ကိုရီးယားမှာ၄လကျော်လောက်ပိုကူးခံရသူမရှိတဲ့လောက်နေတော့ရကအခုလိုပိုကူးဆက်မှုပြန်မြင့်တက်လာတာပါ။ကူးဆက်ခံထားသူအများစုကနိုင်ငံလူဦးရေတဝက်ကျော်ရှိရာလူဦးရေထူထပ်လာတဲ့ဆိုးမျိုးတဝက်ကဖြစ်တာကြောင့်ဆိုရင်မှုတွေလည်းရှိနေပါတယ်။ဖေဗရူလာနောက်ပိုင်းနဲ့မတ်လမှာတကြော့ပြန်ကူးစက်မှုတွေမြင့်တက်ခဲ့တဲ့ဒေဂူးမြို့နဲ့တိတ်မဝေးတဲ့ဆိုးမြို့တော်မှာတော့ကူးစက်မှုအိမ်မတွေ့ရပါဘူး။ဒါပေမဲ့လည်းလက်ရှိပိုကူးခံထားသူတွေ200ဆုံးမှတွေ့နေရတာဖြစ်တယ်လို့ကနဦးပိုကူးစက်မှုကခရီးရန်ဖျားเจ้าကနေအဓိကစတင်ခဲ့တာဖြစ်တဲ့အတွက်လက်ရှိအခြေအနေကပိုပြီးတော့အာဏာရများနိုင်တယ်လို့တာဝန်ရှိသူတွေသတိပေးနေပါတယ်။ဆိုးမြို့ကဆရန်ဂျင်းဖျားเจ้าကနေပိုကူးခံရသူ312ဦးအများဆုံးတွေ့ရှိထားတာဖြစ်ပြီးအသင်းဝင်4000ကိုပိုးစစ်ဆေးဖို့လုပ်နေပါတယ်။ခုချိန်ထိတော့အသင်းဝင်တွေကိုရှာခက်နေသေးတဲ့အတွက်တဝက်လောက်ကိုပဲတက်ခွဲစစ်ဆေးရပါသေးတယ်။ဟောင်ကောင်မှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးသွေးရှိသူ44ဦးရှိတယ်လို့အစိုးရတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။သူတို့ထဲက32ဦးကတော့ဒေသခံအချင်းချင်းကူးစက်ခံရတာဖြစ်ပါတယ်။ဇူလိုင်လနောက်ပိုင်းကစပြီးတော့ဟောင်ကောင်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူတွေပြန်တိုးလာတဲ့အတွက်ကရောဂါကာကွယ်ထိန်းချုပ်နိုင်ဖို့လူအချင်းချင်းခက်ခွက်ခွာနေဖို့ညွှန်ကြားချက်ကိုလည်းဒီကနေ့ရက်တိုသတ်မှတ်လိုက်တာပါ။ပိုကူးခံရသူအသစ်အရကနာရှိနေရကဒီတဲ့င်းမှအတွင်နှိမ့်စဉ်ပြန်ကြလာပေမဲ့အခြေအနေတွေဆိုနေသေးတယ်လို့တာဝန်ရှိသူတွေကဟောင်ကောင်ဒေသခံတွေကိုသတိပေးနေပါတယ်။ကာယောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေထဲမှာညနေ6နာရီကစပြီးတော့စားတောက်ဆိုင်ထဲမှာထိုင်ပြီးတော့စားတောက်သားကန့်သတ်ထားသလိုလူကြားထဲသွားရင်နှာခေါင်းစီမဖြစ်မနေတတ်ဖို့စားတဲ့အမိန့်ညွှန်ကြားချက်တွေကိုလည်းဩဂုတ်လ25ရက်နေ့ထိရပ်တိုးလိုက်ကြောင်းဟောင်ကောင်တာဝန်ရှိသူတွေကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။နယူးဇီလန်နိုင်ငံမှာအကြီးဆုံးမြို့ဖြစ်တဲ့အော့ကလန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာနေတဲ့အတွက်မကြခင်ကျင်းပမဲ့ရွေးကောက်ပွဲကိုဝန်ကြီးချုပ်ဂျာစင်ဒါအာဒန်ကသတင်းလေးပတ်နောက်ဆုတ်လိုက်ပါတယ်။စက်တင်ဘာလ19ရက်နေ့မှာကျင်းပဖို့ရထားတဲ့အထွေထွေရွေးကောက်ပွဲကိုအောက်တိုဘာ18ရက်နေ့အထိရွှေ့ဆိုင်လိုက်တာပါ။နယူးဇီလန်ဥပဒေအရဝန်ကြီးချုပ်အနေနဲ့ရွေးကောက်ပွဲကို2လလောက်ထိရရှိနိုင်ပါတယ်။အော့ကလန်မြို့မှာပြီးခဲ့တဲ့ပတ်ကပိုးကူးစက်မှုတိုးလာတဲ့အတွက်သတင်းနှစ်ပတ်ကြာသွားလာကန်တမှုတွေချမှတ်ခဲ့တာကြောင့်မဲဆွယ်စည်းရုံးပွဲတွေကိုလည်းရပ်နားထားပါတယ်။ဒါကြောင့်လဲရွေးကောက်ပွဲကိုရက်ရွှေ့ပေးဖို့အတိုက်ခံပါတီကမြစ်တာရက်ခံထားတာပါ။ဒီမတိုင်ခင်မှာတော့နယူးဇီလန်မှာရေပောင်100ကျော်ပိုကူးဆက်မှုရှိခဲ့ပဲလူတွေလည်းပုံမှန်တိုင်းသွာလာခဲ့ကြတာပါ။ပိုကူးဆက်ခံရမှာကိုစိုးရင်ကြမလို့ပဲစားတောက်ဆိုင်တွေအားကစားကွင်းတွေနဲ့ကျောင်းတွေကိုလည်းပြန်ဖွင့်ခဲ့တာပါ။အဲ့ဒီကာလအတွင်းပြည်ပကပြန်လာသူတွေမှာပိုကူးဆက်ခံရရရှိနေပေမဲ့နေဆက်မှာ14ရက်ကြာတိချခွဲတာပြီးမှပြည်ဝင်ခွင့်ပြုတ်ခဲ့တာဖြစ်ပါတယ်။ပြပကလည်းပိုကူးဆက်မှုတွေပြောင်းလာတာဖြစ်နိုင်တယ်လို့တာဝန်ရှိသူတွေယုံကြည်နေပြီးဘလို့ကူးဆက်ခံရတယ်လဲဆိုတာစုံစမ်းစစ်ဆေးနေပါတယ်။အထွေထွေရွေးကောက်ပွဲကိုတိတက်နောက်မကျစေရပါဘူးလို့ဝန်ကြီးချုပ်အာဒန်ကပြောပါတယ်။ဒီကနေ့တနင်္လာနေ့မှာပိုကူးခံရသူနောက်ဆက်9ဦးတွေ့ရှိခဲ့တာကြောင့်နယူးဇီလန်နိုင်ငံမှာပိုကူးခံရသူစုစုပေါင်း88ဦးထိရှိလာတာဖြစ်ပါတယ်။
တန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဆိုင်းဒိုမီတာ31 kHz 6833ညာဆိုင်းဒိုမီတာ32 kHz 6303ညာဆိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတင်းတွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်တွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ဘီလာရုစ်နိုင်ငံမှာသမ္မတသက်တမ်း26နှစ်ရှိပြီဖြစ်တဲ့အလက်ဇန်ဒါလူရှန်ကိုနောက်ထပ်သမ္မတသက်တမ်းတိုးပေးလိုက်တဲ့အပေါ်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲရုရှားနိုင်ငံကစီးရီးအရာအကူအညီပေးဖို့အသိရှိနေတဲ့သဘောထားပြသလိုက်ပါတယ်။တနင်္ဂနွေနေ့ကနှစ်နိုင်ငံခေါင်းဆောင်တွေဖုန်းနဲ့ဆက်သွယ်ပြောဆိုမှုမှာလက်ရှိတည်ရှိနေတဲ့နှစ်နိုင်ငံလူမျိုးရေးဆိုင်ရာသဘောတူညီချက်အရာဘီလာရုစ်နိုင်ငံတွင်တည်ငြိမ်အင်ဂျင်မှုအတွက်သမ္မတဗလာဒီမီယာပူတင်ကအကူအညီပေးဖို့ကမ်းလှမ်းခဲ့ကြောင်းရုရှားအစိုးရကထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြပါတယ်။ဩဂုတ်လ9ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာသမ္မတလူရှင်ကိုအနိုင်ရကြောင်းရွေးကောက်ပွဲတာဝန်ရှိသူတွေကြေညာပြီးကြတဲ့ကမြို့တော်မင်းစ်နဲ့တခြားမြို့တွေမှာဆန္ဒပြပွဲတွေပေါ်ပေါက်နေကြတာဖြစ်ပါတယ်။ရွေးကောက်ပွဲမှာထောက်ခံမဲ80ရာခိုင်နှုန်းရခဲ့တဲ့သမ္မတလူရှင်ကိုကတော့ရွေးကောက်ပွဲအသစ်ကျင်းပပေးမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကမြို့တော်မင်းစ်မှာလူပေါင်း2,000လောက်ဆန္ဒပြခဲ့ကြပြီးအစိုးရဆန့်ကျင်ဆန္ဒပြသူတွေကဘီလာရုစ်နိုင်ငံအတွင်းရှိစီကိုနဲ့တည်သချင်းတွေပြည်ဆိုခဲ့ပြီးသမ္မတလူရှင်ကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။တနင်္ဂနွေနေ့ကမြို့တော်မင်းစ်အလဲပိုင်းဖြစ်ထရီပတ်အနီးကနေစတင်ခဲ့တဲ့ချီကဲဆန္ဒပြပွဲတွေကတမိုင်းတစ်လျှောက်မှာအစီအစဉ်ဆန္ဒပြပွဲဖြစ်ခဲ့ပါတယ်ရှင်။ဒီမိုကရက်ပါတီရဲ့ပါတီညီလာခံကိုဒီကနေ့တင်းနှံလာနေကစတင်ပြီးတော့လျှက်ကြကျင်းပတော့မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီနှစ်ပါတီညီလာခံကိုပါတီကိုယ်စားလှယ်တွေလူကိုယ်တိုင်မတက်ရနိုင်တဲ့အတွက်ဗီဒီယိုကတဆင့်ပဲကြည့်လို့ရမှာဖြစ်ပါတယ်။အွန်လိုင်းကနေတဆင့်ကြည့်လို့မယ့်ညီလာခံကိုဒီမိုကရက်တစ်သမ္မတဟောင်းတွေဖြစ်တဲ့ဘရက်အိုဘားမာ၊ဘီလ်ကလင်တန်တို့နဲ့အတူ2016ခုနှစ်ပါတီသမ္မတလောင်းဟီလရီကလင်တန်တို့ပါဝင်တက်ရောက်မှာဖြစ်ပါတယ်။သူတို့ကဒီနေ့ရွေးကောက်ပွဲပါတီသမ္မတလောင်းဂျိုးဘိုင်ဒန်နဲ့ဒုတိယသမ္မတလောင်းကမလာဟဲရစ်တို့ရဲ့အရေးသွေးနဲ့အရေးချင်းတွေကိုထုတ်ပေါ်ပြောကြားပြီးမင်းဆန္ဒရှင်တွေသူတို့ကိုဘာကြောင့်မင်းပေးရွေးချယ်တင်တယ်လဲဆိုတာကိုရှင်းလင်းပြောကြားပြီးမှဖြစ်ပါတယ်။ဒီပတ်ကြတာပြည်ညပိုင်းမှာတော့ဂျိုးဘိုင်ဒန်တို့ဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်တည်ယဝင်ကြီးညာမှာဖြစ်ပါတယ်။ဒီမိုကရက်တွေကသူတို့ရဲ့ပါတီညီလာခံကိုဝင်းစကိုဆင်ပြည်နယ်မီလ်ဝေါကီမြို့မှာပြုလုပ်ဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လူအများအပြားတက်ရောက်တဲ့စီဝေးပွဲတွေမလုပ်နိုင်တဲ့အတွက်စီစဉ်ထားရပြီးအလုံးကိုဖျက်သိမ်းခဲ့ပါတယ်။ဒါကြောင့်ဂျိုးဘိုင်ဒန်ကသူ့ရဲ့လက်ထောက်အနေနဲ့အတူသူ့ရဲ့ဇာတိဒယ်လာဝဲပြည်နယ်ကပဲပါတီသမ္မတလောင်းအဖြစ်တရားဝင်ခန့်အပ်တာကိုလက်ခံနိုင်မှာဖြစ်ပါတယ်။ရှိသမ္မတဒေါ်နယ်ထရမ့်ကတော့ Republican Party ကဒုတိယသက်တမ်းသမ္မတလောင်းအဖြစ်သူ့ကိုတရားဝင်ခန့်အပ်တာကိုအင်ဖြူရောမှာဩဂုတ်လ28ရက်နေ့မှာလက်ခံသွားမှာဖြစ်ပါရဲ့ရှင်American စားတိုင်းဝန်ဆောင်မှုဌာနအကြီးအကဲကစားတိုင်းလုပ်ငန်းကုန်ကျစရိတ်တွေလျှော့ချဖျက်ချောက်ရေးအစုပြုချက်တွေတင်ပြလာနေတဲ့အချိန်မှာပဲ American Outlet တော်ဥက္ကဋ္ဌ Nancy Pelosi ကစားတိုင်းဝန်ဆောင်မှုဌာနကိုရမုံငွေဖြည့်တင်းပေးနိုင်ရေးဆွေးနွေးဖို့ Outlet တော်ကိုပြန်လည်ခေါ်ယူထားပါတယ်စားတိုင်းလုပ်ငန်းကိုကုန်ကျစရိတ်တွေလျှော့ချဖျက်တောက်တာဟာနိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာအသုံးပြုမယ့်စားတိုင်းမဲစနစ်ကိုနှောင့်နှေးအောင်ရည်ရွယ်လှုပ်ဆောင်တဲ့လူရဲ့အဖြစ်ဒီမိုကရက်တွေကစုရင်နေကြပါတယ်။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်ချက်ရှူမာကလည်းစားတိုင်းကတဆင့်ပေးပို့နေတဲ့လစာငွေချက်လက်မှတ်တွေစီးပွားတွေနဲ့တခြားလူဝတ်ချက်တွေ American ပြည်သူတွေစီကိုအချိန်မီရောက်ရှိရင်းနဲ့နောက်မဲ့ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရရှိရေးအတွက်စားတိုင်းဝန်ဆောင်မှုဌာနပြုပြင်ပြောင်းလဲရေးဆွေးနွေးဖို့ကိစ္စအထက်လွှတ်တော်ကိုအမြန်ဆုံးခေါ်ယူဖို့လူများစုခေါင်းဆောင် Mitch McConnell ကိုတိုက်တွန်းလိုက်ပါတယ်။ Nancy Pelosi နဲ့ Chuck Schumer တို့စားတိုင်းဝန်ဆောင်မှုဌာနအကြီးအကဲ Louis DeJoy နဲ့ဥက္ကဋ္ဌ Robert Duncan တို့နှစ်ဦးစလုံးကိုအောက်လွှတ်တော်မှာကြားနာစစ်ဆေးဖို့လဲတောင်းဆိုထားပါတယ်
။ I'm demanding that Leader McConnell go into regular session so we can have these hearings
Senator Johnson Republican Party ကိုဝင်ယူတဲ့နေပြည်တော်ကျွမ်းတာကျွေးဝါသူတို့ဖြစ်ပြီးသမ္မတထရမ့်ကခန့်အပ်ထားသူလည်းဖြစ်ပါတယ်။တော်တော်ကြားနာပွဲကိုသူလာရောက်စစ်ဆေးခံမခံကိုတော့မပြောကြားသေးပါဘူး။ဒီကနေ့တင်လင်းလာတဲ့အာရှတလောဆီးကွက်မှာဂျပန်အစုရှယ်ယာဈေးကွက်ကျဆင်းခဲ့ပါတယ်။ဧပြီလကနေဇွန်လဒုတိယသုံးလပတ်အတွင်းဂျပန်နိုင်ငံစီးပွားရေး9.8%ခန့်ကျဆင်းခဲ့ကြောင်းအစီရင်ခံစာကြောင့်ဒီကနေ့ဂျပန်နီကေးအညွှန်းကိန်းက3.8%ခန့်ကျဆင်းခဲ့တာပါ။အလားတူပဲဩစတြေးလျ S&P ASX အညွှန်းကိန်းက3.8%ခန့်နဲ့တောင်ကိုရီးယား KOSPI က1.2%ခန့်ကျဆင်းခဲ့ပါတယ်။တနင်္လာနေ့နောက်ပိုင်းမှာတော့ထိုင်ဝမ် TSEC က1.2%ခန့်ဟ
ဟောင်ကောင်ဟန်ဆန်က 3.600 ဂိုင်နှုန်း၊ရှန်ဟိုင်းကွန်ပိုဇစ်ညွန်ကင်က 2.300 ဂိုင်နှုန်းနဲ့အိန္ဒိယဆင်ဆက်ညွန်ကင်က 3.100 ဂိုင်နှုန်းအသီးသီးမြင့်တက်ခဲ့ပါတယ်။ဥရောပအစုရှယ်ယာဈေးကွက်မှာတော့ Britain FTSE, Tintin CAC 40နဲ့ Germany DAX ညွန်ကင်တွေအားလုံး 3.300 ဂိုင်နှုန်းမြင့်တက်ခဲ့ပါတယ်။ American Union ဈေးတစည်းကို 42.18 ဒေါ်လာနဲ့ 3.300 ဂိုင်နှုန်းမြင့်တက်ခဲ့ပြီးနိုင်ငံတကာဆန်သတ်မှတ်ထားတဲ့ Brent ညင်းစင်းစီကတစည်းကို 42.89 ဒေါ်လာနဲ့ 3.200 ဂိုင်နှုန်းမြင့်တက်ခဲ့ပါတယ်။ဒီကနေ့ American အကြီးအကဲအစုရှယ်ယာကျူရောင်းကျူဝဲစီးကွက်မှာတော့ Dow Jones S&P 500နဲ့ Nasdaq ညွန်ကင်၃ခုစလုံးအတက်ဖက်ကိုဦးကြည့်နေပါရဲ့ရှင်။တော်ရရှင်များရှင်တင်းနေလာနေကြပိုင်းတွင်နောက်ဆုံးရသတင်းလေးကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။နိုင်ငံရေးအရာစိတ်သက်ညှိနှိုင်းရမှာမိမိအဖွဲ့အကျိုးစီးပွားတဲ့ပြည်တော်စုတစ်ခုလုံးအကျိုးစီးပွားနဲ့အနာဂတ်မျိုးဆက်တစ်တူရဲ့အကျိုးစီးပွားကိုချေရှုဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာဒေါက်တာဆန်းစုကြည်ကပြောကြားတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။လာမယ့်ဗုဒ္ဓနေ့မှာစတင်ကျင်းပမယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစည်းဝေးမှာချုပ်ဆိုမယ်ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း3ကိုအတည်ပြုဖို့အတွက်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုဒီကနေ့ကျင်းပခဲ့တာပါအစည်းအဝေးအဖွဲ့မင်ကောမှာ UPDJC ရဲ့ဥက္ကဋ္ဌနိုင်ငံတော်အကြံပေးခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတပွဲချင်းအကျိုးတက်တစ်စုံလုံးအကျိုးစီးပွားကိုအလေးထားဖို့အခုလိုတိုက်တွန်းပြောကြားပါတယ
်အဓိကအချက်ကတော့နိုင်ငံရေးအရာစေစားညှိနှိုင်းကြသူတွေဟာမိမိတို့ကိုစားပြုတဲ့အစုအဖွဲ့တစ်ဖွဲ့တည်းရဲ့အကျိုးစီးပွားတဲ့ပြည်ထောင်စုတစ်ခုလုံးရဲ့အကျိုးစီးပွားတိုင်းဒေသပြည်သူအားလုံးရဲ့အကျိုးစီးပွားအနာဂတ်မျိုးဆက်တွေရဲ့အကျိုးစီးပွားကိုရှေ့ရှုနိုင်ကြဖို့အရေးကြီးပါတယ်
27ရာစုပင်လုံစည်းဝေးတွေဟာနိုင်ငံရေးဆွေးနွေးမှုတွေမှာပြည်လည်မှုမရခဲ့တာကြောင့်2018ခုနှစ်ကစတင်ပြီးနှစ်နှစ်ကျော်ကြာရန်နာခဲ့ရတာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲအစဉ်အဆက်ကို UPDJC ကဥဆောင်ကျင်းပရတာကြောင့်စစ်စက်ညှိနှိုင်းဆွေးနွေးပွဲတွေကိုအပေးယူမျှဖို့နဲ့စိတ်ရှိဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်
။ကိုရတီရဲ့ကိုမူပါဒကိုပဲတင်းတင်းမာမာဆုတ်ကင်ထားပြီးအပေးယူအလျှော့တင်တစုံတရာမှလောက်ကိုင်းနိုင်စွာမရှိဘူးဆိုရင် UPDJC ရဲ့အနှစ်သာရဟာလည်းအချင်းကြီးပဲဖြစ်နေမှာသိကြပါလေ။နှစ်ပေါင်း80ကျော်ရှေ့ကြခဲ့တဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းကြရမှာစိတ်ရှိမှု၊သိခံမှု၊အပြန်အလှန်နားလည်မှုတွေအရင်ခံပြီးဆွေးနွေးညှိနှိုင်းကြဖို့အရေးကြီးပါလေ။
တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ UPDJC ဒုဥက္ကဋ္ဌဒေါက်တာစလိုင်းဆီယံဘုံစကောင်းကတော့ဆွေးနွေးပွဲတွေရဲ့60ကနေ80ရာခိုင်နှုန်းဟာဆုံးဖြတ်ချက်ချလို့မရတဲ့ဆွေးနွေးချက်ဒါမှမဟုတ်ဆုံးဖြတ်ချက်ချလို့မရအောင်ဆွေးနွေးတဲ့ဆွေးနွေးချက်တွေဖြစ်နေတယ်လို့ဆုံးဖြတ်ချက်တွေရဲ့40ရာခိုင်နှုန်းကနေ50ရာခိုင်နှုန်းဟာအကောင့်ထဲပေါ်လို့မရတဲ့ဆုံးဖြတ်ချက်တွေဖြစ်နေတယ်လို့ပြောပါတယ်။ဒီလိုဖြစ်ရတာဟာစိုးရိမ်မှုတွေကြောင့်ဖြစ်ကြောင်းအခုလိုဆက်ပြောပါတယ်။
ဒီလိုဆုံးဖြတ်ချက်ချက်လို့မရအောင်ဆုံးဖြတ်ပြီးသားကိစ္စကိုအကောင့်ထေဖို့လို့မရအောင်အများဆုံးအဟံအတာပေးနေသောစကလုံးတစ်လုံးရှိပါတယ်အဲ့ဒီစကလုံးကတော့စိုးရိမ်မှုဆိုတဲ့စကလုံးပဲဖြစ်ပါတယ
်ဒီစိုးရိမ်မှုကိုငြင်းချမ်းရေးကကြော်လွားနိုင်မှာဖြစ်ပြီးစိုးရိမ်မှုနဲ့ငြင်းချမ်းရေးအကြအပြိုင်မှုတွေကြောင့်ဆွေးနွေးပွဲတွေတိစုနေရကြောင်းလည်းထည့်သွင်းပြောကြားပါတယ်ကျဆင်းမှုတွေကြော်လွားပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်ရေးအတွက် UPDJC မှာပါဝင်တဲ့အစိုးရလွှတ်တော်တက်မတော်အစုအဖွဲ့နဲ့တိုင်းသာလက်လက်ကင်အဖွဲ့တွေကြားညှိနှိုင်းရမှာနိုင်ငံရေးပါတီအစုအဖွဲ့ကိုချန်လက်ထားသလိုဖြစ်ခဲ့ကြောင်းဝေဖန်တာတွေလည်းရှိခဲ့ပါတယ်ဒီချက်ပေါ်မှာတော့နိုင်ငံရေးပါတီအစုအဖွဲ့ရဲ့ UPDJC ဒုဥက္ကဋ္ဌဦးတူဝေကသူ့ရဲ့အဖွဲ့မိန်ကွန်းမှာအခုလိုထည့်သွင်းပြောကြားပါတယ
်ထူးခြားတဲ့အကြောင်းကြောင့်ဖြစ်ရတာကိုကျွန်တော်တို့နိုင်ငံရေးပါတီအစုဘကနားလည်ပေးရမှာပါလူကြီးမင်းတို့ကျွန်တော်တို့ဟာငြိမ်းချမ်းရေးအတွက်ကိုကြိုးစွန့်လို့တန်တိတာချက်ထားသူများဖြစ်ပါတယ်အဓိကအခြေအနေအနေနဲ့ကတော့ငြိမ်းချမ်းရေးရလကောင်ရဖို့ပဲအရေးကြီးပါလားရလကောင်ဖို့ကကျွန်တော်တို့ချင်းချင်းစိတ်ဝမ်းမကွာပဲနဲ့ညီညွတ်ရမယ်ညီညွတ်မှအောင်မြင်ရဖြစ်ရပါမယ်
Lana Pirazu Nija Nilaga, Nasetti Azu Pelon, Sroga, Siwe, my Chosume, Pirazu, the Bodu Sajo Maro, Gine Domo, Dandi Dajiria, Constitution Kesago, Chanla Kea Bare, Dizu Chanla Kea Raha, Chigan Ubre Piet Koso Bone, Posibo Chigan Ubre Piet, Donsuabo, Sunuide, Chen, the Bire Raja Pipare, Nangano, Dimegan Bogo Garo, Oara Saya, Nimbamu Reha, Abianan Yonjimu, Anna Jedri Jalu, Topia Tabare. Leshi Jimbame, Nasetti Azu Belo Nila Gango, Suyaga Pejatare, NCA, BS Sajo, Lemamatu Dede, Diana Lenagai, Pori Garo, Covid 19 Kayoga Jong, Deomam Ho Jong, Topian Tabare. Jano Muzo, Yangongani, Dream Pibura, Tibare.
Lama Nuimala Yuka Wima, Rakanjiniani, Winyo Shimbame, Ruinja Lodo Kuzili, Longwe, Pesha Kanari, Jong Jobame, Jano Tanima. Rakanjini Sidriki and Mondo Kanjugani, Lama Yuka Wima, Winyo Shimbame, Ruinja Lodo Kuzili, Longa Ujiga, Leo Pesha Kanari, Lo, Democracy, Ni, Lokuni Padi, Dunyamu, Uchosu, Onga Piovade.
How the, Ela, Biro, not that Tonyo, Kanjali, not that Tonyoga, or Awano, Tonyoga, or Kibuluda, Kineludanaya, the Yabo.
အခုဟိုဟာလေးအယူခံဘူးလို့လုပ်နေတယ်ကျွန်တော်အယူခံပြီးတော့ဆက်ပြီးအယူခံဝင်မှာပေါ့နော်အဲအဆုံးအတိုင်းအယူခံဘူးတော့ရှင်လို့ကြတယ်ဒါကြီးအဲ့ဒါပြည်နေဝင်ရမယ်ပြည်နေရနေနောက်တစ်ဆင့်တက်မှာပေါ့နော်ဘူဒီတော်မောင်တော်နဲ့စစ်တွေညွနေတွေကပြည်နေလွတ်တော်နှစ်နေရနေတိတုလွတ်တော်၃နေရအတွက်ရှင်ပြန်ဖို့အမည်စင်းတင်သွင်းထားတဲ့ထဲကတိတုလွတ်တော်တနေရကလွေလိုကြံလေးနေရအတွက်ကိုယ်စီလေးလောင ဒီချာရဲ့တော်တော်ဒီလိုမျိုးသူ့ရဲ့အစီအများကြီးတော့ဝေးတဲ့ကျွန်တော်တို့ငွေတဲ့ကျွန်တော်တို့မင်္ဂလာအချိန်မှမပြောခံခံနိုင်တဲ့မရှိသေးဘူးဆိုတော့အဲ့ဒီအချိန်လေးကိုကျွန်တော်ပြနေတာ။ဒီကတော့မင်္ဂလာနေတော့2019မှာဖြစ်တယ်။ဒါပြင်မောင်တော့ခင်မှာတတိပုဂ္ဂလတူပါဝင်ဒီမိုကရေစီနဲ့လုံခွေးရဲ့ပါတီကနေအမည်စည်းရင်းတင်ပြထားတယ်။ရိုဟင်ဂျာလွတ်တော်ကိုယ်စားလှယ်လောင်းလေးဦးထဲကသုံ
ဒီတာရင်းနိုင်ငံတွေအပါအဝင်နိုင်ငံတော်များများမှာကိုဗစ် 19ရင်းနိုင်ငံတွေအပါအဝင်နိုင်ငံတော်များများမှာကိုဗစ်19ကရောဂါကျော်ပြန့်ဖြစ်ပွားနေတာကြောင့်မြန်မာနိုင်ငံမှာလည်းကိုဗစ်ဒုတိယလှိုင်းပြန်မစနိုင်မှုနောက်ဆုံးတွေ့ရှိထားတဲ့အတည်ပြုလူနာနဲ့ထိတွေ့ခဲ့တဲ့သူတွေကိုရှာဖွေနေပြီးတော့တခွဲစစ်ဆေးဖို့ဆောင်ရွက်နေတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါ ကျမအိမ်နဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းအထိထုတ်ပြန်ချက်အရသေဆုံးသူ60ဦးဆောင်ရွက်နေတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါ နောက်ဆုံးတွေ့ရှိထားတဲ့အတည်ပြုလူနာနံပါတ်355အဆိုရင်ပြည်တွင်း95ခန်းရာသူဖြစ်ပြီးတော့ဒါဟာပြည်တွင်း95မှုရှိတာတလားကျော်ကြာလာပြီးတဲ့နောက်မှာပထမဆုံးပြန်တွေ့ရပဲဖြစ်ပါတယ်။စောင့်ကြည့်လူနာအဖြစ်သတ်မှတ်ခံရရတဲ့ဒီလူနာနဲ့ပတ်သက်ပြီးတော့ရောဂါအတည်ပြုနိုင်ခဲ့ပြီဖြစ်လို့သူသွားခဲ့တဲ့နေရာနဲ့သူနဲ့ထိတွေ့ခဲ့တဲ့သူတွေကိုအသွားအလာကန့်သတ်ထားပြီးတခွဲနမူနာရယူပြီးစ
Bruno, ဟိုနာစီဆောင်သူတော်တို့အလိုမျိုးလက္ခဏာလေးတွေပြလာလို့သူတကောသူမပြရသေးဘူး။မပြတော့ကျွန်တော်တို့ကဆေးဥနဲ့မှထားတယ်။ဆေးဥမှာကျွန်တော်တို့တန်ရလူနာထားတဲ့ဟာရှိတယ်၊ကွန်ဖန်လူနာထားတဲ့ဟာရှိတယ်။အဲ့ဒီထဲမှာထည့်တယ်၊ထည့်ပြီးတော့ကျွန်တော်တို့နှောင်းတစ်ပတ်ယူတယ်။14ရက်နေ့ကသူဆေးဥတက်တယ်၊15ရက်နေ့ယူတယ်၊16ရက်နေ့အဖြစ်ထားတယ
်။အဲ့ဒီလူနာဟာပြီးခဲ့တဲ့31ရက်နေ့တုန်းကကြောက်ဖြူကိုသွားခဲ့ပြီးတော့အခုလ2ရက်နေ့မှာစစ်တွေကိုပြန်လာခဲ့တာပါ။အဲ့ဒီနောက်မှာပဲပုံနာကျုံကိုဖျားဘူးသွားခဲ့ပြီးတော့သူသွားခဲ့တဲ့မြို့နယ်၃ခုကထိတွေ့မှုရှိခဲ့တဲ့သူတွေနဲ့အနီးကပ်နေထိုင်ခဲ့တဲ့မိသားစုဝင်တွေကိုအသွာအလာကန့်သတ်ထားပြီးနှာခေါင်းတိုးကပ်ယူစစ်ဆေးသွားဖို့ပြင်ဆင်နေပြီလို့ဒေါက်တာစိုးဝင်းပိုင်ကပြောပါရယ်။ကိုဗစ်ကံရောဂါနဲ့ပတ်သက်ရင်ပြည်တွင်းထဲမှာချမှတ်ထားတဲ့ဆောင်ရွက်ဆောင်ရွက်အချက်တွေကိုဧပြီလနဲ့မေလလောက်မှာပြည်သူတွေလိုက်နာမှုအကောင်ခဲ့ပေမယ့်ဇွန်လနဲ့ဇူလိုင်လနဲ့လောက်ကစပြီးလိုက်နာမှုအနည်းလာတာဟာဒီကံရောဂါနဲ့ပတ်သက်လို့စိုးရင်ကြီးဖြစ်လာတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကထောက်ပြပြောဆိုထားပါရယ်။ပြည်ဝင်ကူးစက်ခံရသူမရှိတာတလားကြော်ကြသွားတဲ့နောက်အခုပြန်တွေ့လာတာဟာကိုဗစ်ဒုတိယလှိုင်းရဲ့အစလိုမဆိုတာပဲမဲ့လို့ထိတွေ့ခဲ့သူစီးရင်ကိုတေချာလိုက်နေတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရှိသူဒေါက်တာတန်းနိုင်စိုးကဖီယိုလေးကိုပြောပါရစေ
။အဲ့လိုမျိုးမဖြစ်ဖို့ဆိုတာခုနပြောတဲ့ contact tracing လိုက်နိုင်တဲ့ပုံမှန်လေးမူတည်ရယ်ပူးပေါင်းဆောင်ရွက်မှုပုံမှန်လေးမူတည်ရယ် contact tracing ကကောင်းကောင်းလိုက်နိုင်ရင်ကျွန်တော်တို့ကဒီမိဘွားလေးကဒီမိဘွားဘွားမှလည်းငြိမ်းကောင်းပြီးတော့ကြီးဖြစ်လာမှာပေါ့။အကွန်တက်ထရေးစင်လိုက်နိုင်အောင်လို့တော့ကျွန်တော်တို့ကအတွေ့အကြုံတော်တော်ရှိနေပြီလို့ပြောလို့ရတယ်။ကျွန်တော်တို့ဒီခုဆိုတဲ့ဒါရခိုင်ကိုကျွန်တော်တို့ဆီကဒါညွှန်ကြားမှုကူးဆက်ဦးဆောင်တဲ့အဖွဲ့ပေါ့နော်။ဘိုးဘွားအဖွဲ့ဆင်းသွားပြီ။သွားပြီးပူးပေါင်းပြီးတော့အဲ့ဒီမှာဆောင်ရွက်နေပြီ။အဲ့ဒီခါကျတော့ကျွန်တော်ကွန်တက်ထရေးစင်အားကောင်းရင်အားကောင်းလို့ဒီ case ကနေဆက်လက်ပွားနိုင်နေတာကိုထင်ချုံနေမှာဖြစ်တယ်ပေါ့။
မြန်မာနိုင်ငံဟာကိုဗစ်ကာယောဂါပထမလှိုင်းကိုကျော်ဖြတ်နိုင်ခဲ့ပြီးဖြစ်ပေမဲ့ဒီကျော်ပြန်ပြန်ဖြစ်လာနိုင်တဲ့ဒုတိယလှိုင်းအတွက်ကိုလည်းတုံ့ပြန်ဆောင်ရွက်နိုင်အောင်ပြင်ဆင်နေရလို့သိရပါတယ်။ပြည်သူတွေအနေနဲ့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျင်ပြီးတဦးနဲ့တဦးခက်ခွက်ွားနေရအပြင်သွားရင်နှာခေါင်းစည်းတက်တာနဲ့လက်ကိုဆက်ပြနဲ့စနစ်တကျတန့်စင်စေကြောဖို့အဲ့ဒီအခြေခံအချက်တွေကိုဆက်ပြီးလိုက်နာနေဖို့လိုတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်ကနေသတင်းပေးပို့နေတာပါ။
ကိုဗစ်ကပ်ရောဂါကြောင့်အခုအချိန်ထိပြန်မဖွင့်နိုင်သေးပဲကျန်နေသေးတဲ့အထက်တန်းကျောင်းတွေကိုဒီသတင်းမှတ်တမ်းမှာပဲပြန်ဖွင့်နိုင်ဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကပ်ရောဂါကြောင့်ပုံမှန်ကျောင်းဖွင့်ရက်တွေထက်တလားလောက်နောက်ကျပြီးမှအခြေခံပညာအထက်တန်းအဆင့်ကျောင်းတွေကိုပြန်ဖွင့်နိုင်ခဲ့သလိုမဖွင့်နိုင်သေးတဲ့ကျောင်းပေါင်း 2,000 ကျော်လဲကျန်နေပါသေးတယ်။ကျန်နေသေးတဲ့ကျောင်းတွေကိုတော့ကျန်းမာရေးအတွက်သတ်မှတ်ချက်တွေနဲ့ကိုက်ညီမှုရှိမရှိစစ်ဆေးပြီးတော့ဒီကြပ်အတွင်းပြန်ဖွင့်နိုင်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်
။ကျန်တဲ့အကြောင်းတွေကိုဒီကြပ်ထဲမှာဖွင့်လင့်နိုင်ဖို့ဆိုပြီးတော့မှကျွန်တော်တို့ COVID ဘူကွန်ဒီကိုကျွန်တော်တို့တင်ပြထားပါတယ်။ COVID ဘူကွန်ဒီကလည်းပဲဒီကြပ်ထဲမှာပဲဖွင့်ပြမလာတော့မသိသေးဘူးပေါ့နော်။
နိုင်ငံလုံးကအထက်တန်းကျောင်းတွေအားလုံးပြန်ဖွင့်နိုင်ဖို့ကြံ့ကြံ့နေရတဲ့အကြောင်းကိုလည်းဒေါက်တာတင်မောင်ဝင်းကအခုလိုပြောပါတယ်
။မှန်တော့ကျတို့ဒီကြောင်းတွေကိုအချက်80ပါ checklist နဲ့စစ်တာကတက်မှိုင်းနဲ့အာဟဝင်းဌာနဦးဆောင်ပြီးတော့စစ်တယ်စစ်ပြီးတော့တို့ရဲ့ checklist တွေကိုတို့ရဲ့ဝင်းဌာနကိုပို့တယ်ဆက်တော့တို့စစ်တဲ့ဟာကိုတို့ရဲ့ကျမ်းမာရေးဝင်းဌာနကိုတင်တဲ့အခါမှာကျမ်းမာရေးဝင်းဌာနပြန်ပြီးတော့မှအဲ့ checklist တွေကိုပြန်ပြီးစစ်တယ်ဆိုတာကတော့အောက်ကစစ်တာကိုမယုံလို့တာမဖြစ်ဘူးเนาะအဲ့လိုတွေစစ်တယ်စစ်ပြီးတော့မှ၄ရန်ကြတော့ွယ်ပြီးခဲ့တဲ့လာ18နှစ်နေဒီနေ့ဆိုတလတော်ပြည့်နေပါ18နှစ်ပြီးခဲ့တဲ့18နှစ်ရဲ့ခုနလနေပြီးတော့မှစပြီးစစ်တာကအဲ့ဒီ2ရက်3ရက်အတွင်းမှာအကြောင်းပေါင်းက6000လောက်ကဒီမှာအေးရတယ်ဒါပေမဲ့လို့ဟလာအဲ့လိုဟိုအချိန်နေကြာနေတာပေါ့နော်အောက်ကအေးရတယ်ဆိုတော့အကြောင်းနေရာတိပင်မယ်လို့ဟလာတရားဝင်ဖွင့်လင်းခင်မရသေးတဲ့ခါကျတော့အကြောင်းမကြောင်းသားတွေကဒီလာမဲ့တောက်ကြနေ21ရက်နေဆိုလို့ရှိရင်သူများအကြောင်းနဲ့ဆိုင်ရင်တလားဒီဒီနောက်ကျသွားတယ်ပေါ့ဒါကြောင့်မို့အဲ့လိုမညီမျှမှုတွေမဖြစ်အောင်ဆိုပြီးတော့ဆရာတို့ကလည်းပဲမြန်ဦးဝင်ဌာနဆက်ကလည်းပဲဟာဒီပိုကိုဗစ်ပိုကောင်မျိုးဆရာတို့တင်ပြထားတာရှိပါတယ
်ထက်တန်းကျောင်းစုစုပေါင်း 8,180 ကျော်ရှိတဲ့အထက်ကကျောင်းပေါင်း 8,110 ကျော်ကိုစစ်ဆေးထားပြီးဖြစ်ပါတယ်အဲ့ဒီအထက်ကကျောင်းပေါင်း 6,900 ကျော်ကတော့ကျန်းမာရေးအစဉ်သတ်မှတ်ချက်နဲ့ကိုက်ညီတဲ့ကျောင်းတွေဖြစ်ပေမဲ့လက်ရှိမှာ 4,600 ကျော်ကိုသာဖွင့်ခွင့်ပေးထားပြီးတော့သတ်မှတ်ချက်နဲ့ကိုက်ညီပေမဲ့ဖွင့်ခွင့်မရသေးတဲ့ကျောင်းက 2,500 နီးပါးကျန်နေပါသေးတယ်။အဆင့်သတ်မှတ်ချက်နဲ့မကိုက်ညီတဲ့ကျောင်းက110ကျောင်းရှိပါတယ်။အလဲတန်းအဆင့်ကျောင်းတွေကိုအထက်တန်းကျောင်းတွေအားလုံးပြန်ဖွင့်နိုင်ပြီး၃ဘတ်အကြာမှာမှပြန်ဖွင့်မှာဖြစ်ပြီးအထက်တန်းကျောင်းအစီအတွက်ထပ်ပိုများတာကြောင့်စံကြာမှုတွေရှိနိုင်တယ်လို့လည်းဒေါက်တာတင်မောင်ဝင်းကပြောပါတယ်
။အဲဒီထက်တန်းတော်ဒီလောက်ကြာနေပြီဆိုလို့ရှိရင်ထက်တန်း9000ကျော်ကိုဆရာတို့တစ်လတော်ခုဒီနေ့ဆိုတစ်လပြည့်ပြီ
။ဟုတ်ကဲ့
ကိုကြီးဒီအပြည့်အဝမဖွင့်နိုင်သေးဘူးဆိုဒီတဲ့ပုံများတဲ့1000ခွဲလောက်ရှိတဲ့လေတန်းကျောင်းကိုဘယ်လိုသွားလုပ်မလဲ။နောက်2000ကျော်လောက်ရှိတဲ့မူလတန်းကျောင်းတွေလည်းဘယ်လိုလုပ်မလဲဆိုတော့ဆရာတို့ကတော့
ပြန်စိတ်တဲ့ဘူးလေမတစ်ဖက်ကလည်းယောဂါကိုဆရာတို့ကမလေးမစားမတီကျိုးချွန်ပြတာမဟုတ်ဒါကိုလည်းဆရာတို့သဘောပေါက်တယ်ပြိပခဒေတာတွေမှာရှိနေတဲ့အကြောင်းတွေနဲ့လမ်းမဆက်သွယ်ရေးခက်ခဲတဲ့နေရာကအကြောင်းပေါင်း50ကျောင်းလောက်ကိုတော့ကျမရဲ့တမန်ချန်နယ်ကနေမှုရှိမရှိမသိသေးရသေးဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်ကဲ့ယောဂါကာလဖြစ်ပေမဲ့ကျမတို့ရဲ့တင်ယူမှုအခွင့်အလမ်းမဆုံးရှ ညာဦးစီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမအင်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကျမဆုမမရှင်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြောပြန်ပြန့်ဖြစ်လာတဲ့အတွက်ဆိုးမျိုးတော်အပါအဝင်နေရာတော်တော်များများမှာကန့်သတ်ချက်တွေထုတ်ပြန်လိုက်လို့မြန်မာနိုင်ငံသားတွေလည်းအထူးသတိထားနေထိုင်နေကြရတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။တောင်ကိုရီးယားနိုင်ငံထဲမှာဒီသတင်းသက်ထဲမှာပဲကမ္ဘာ့ကရုကကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ရင်းစင်ကူးစက်မှုနှုန်းကစံချိန်တင်မြင့်တက်လာနေပြီးဒီဗိုင်းရပ်စ်ကူးစက်မှုကျကျပြန့်ပြန့်ပြန့်ဖြစ်လာမှာကိုကိုရီးယားပြည်သူတွေကြားစိုးရိမ်မှုတွေပိုတိုးလာတဲ့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ဆိုးမျိုးတော်တဝိုက်သတင်းနှစ်ပတ်ကြာတင်းကျပ်တဲ့ကန့်သတ်မှုတွေလုပ်သွားမယ်လို့ကြေညာလိုက်ပါတယ်။အခုလိုမျိုးတောင်ကိုရီးယားဆိုရရဲ့အထူးသတိပေးကြေညာချက်တွေကျန်းမာရေးလမ်းညွှန်ချက်တွေကိုကိုရီးယားရောက်မြန်မာနိုင်ငံသားတွေအလေးနဲ့ထားလိုက်နာကြဖို့ကိုရီးယားနိုင်ငံဆိုးမျိုးအခြေဆိုင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကအလုသမားတန်ရာရှိဦးစိုးညီညီကတိုက်တွန်းသတိပေးပါတယ
်။ Local Transmission ဆိုတာသူတို့ဒီကိုရီးယားအတွင်းမှာပဲကူးစက်တာအများကြီးတွေ့ရတာပေါ့နော်အဲ့ဒါကြောင့်လဲကိုရီးယားအစိုးရကနေနှစ်ပတ်အတွင်းကိုဒီဆိုးအေရီးယားနဲ့ပတ်သက်တဲ့နေရာတွေလူထုတက်တဲ့နေရာတွေကိုမသွားဖို့အတွက်ကိုလည်းသူတို့ဒီကိုရီးယားတိုင်းမှာလဲထုတ်ထားလေးတွေရှိရတာပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒါလုပ်သားတွေကိုပြောချင်တာတော့ဒီကိုရီးယားအစိုးရကဒီညွှန်ကြားထားတဲ့အတိုင်းလူထုတက်တဲ့နေရာတွေကိုလက်ရှိနှစ်ပတ်အတွင်းမှာပေါ့နော်အလုပ်လုပ်ဖို့သွားမယ်ဆိုရင်တော့မှပဲကျွန်တော်တို့ match တူပေါ့နော်ပြီးရင်လက်စေးပြန်လာတဲ့အခါမှာလက်စေးဒါတို့ဒီတရီထားပြီးသွားလာဖို့ပေါ့နော်နောက်တစ်ချက်ကလည်းကျွန်တော်တို့တန်ယုံကနေပြီးတော့ဒီကောင်စီရေးရာကိစ္စရက်တွေပေါ့ဗီဇာတက်တန်းတူတာ CN ကိစ္စတို့ပေါ့နော်စာလိုက်ကနေပြီးတော့တစင်ပြေဖို့ပေါ့ပေါ့နော်ဒီဘက်ကလည်းလူထုတက်မှုမရှိအောင်လို့ကြီးညာချက်တွေထုတ်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ပေးထားတယ်ပေါ့နော်
တောင်ကိုရီးယားနိုင်ငံမှာဒီကနေ့မှလည်းယောဂဗိုလ်ကူသူ198ယောက်ကိုအတည်ပြုခဲ့တဲ့အတွက်ကူးစက်သူ100ကျော်ရှိနေတာက၄ရက်သတိရှိနေပါပြီ။၄လကျော်လောက်ယောဂကူးစက်မှုတွေကြာဆင်းခဲ့ပြီးတဲ့နောက်တကြောတရံကူးစက်မှုတွေကြုံနေရတာကြောင့်တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေလည်းအထူးသတိထားနေထိုင်နေကြရတယ်လို့အင်ချွန်းဒေတာဘူးဖြောင်းမှနေထိုင်တဲ့မြန်မာမျိုးသမီးဒေါ်မာလာရွှေကပြောပြပါဗျာ။တ
ရမာကတော့လေဟိုပေါ့ကြီးကူးစက်မှုကစပြီးတော့ပေါ့နော်ဆက်ဖြစ်ကြတဲ့ဆိုရင်မှုကဒီနေ့အချိန်ကြီးစသတိသွားသတိလားသတိပေါ့နေရတာပေါ့နော်။အခုဒီရပိုင်းမှာဒီဟိုကူးစက်မှုကဒီဖျားကြောင်သုံးခုကနေပြီးတော့ကူးစက်တယ်လို့နောက်ပြီးတော့အခုသူတို့တွေဟိုပြီးခဲ့တဲ့ဆန်ကားရင်းတွေပေါ့နော်ဒီဘက်ကနေလွပြောက်တဲ့နေ့ဆိုပြီးတော့စိုးနှန်းတော်ကြီးကရင်းနေတော်မှာသူဆန္ဒပြပွဲတွေလုပ်ကြတယ်ဒီဆန္ဒပြပွဲတွေသွားတဲ့လူတွေဟိုကြီးစရာဟိုစက်မိတ်ဌာနမှာစိတ်လာစစ်ပါဆိုပြီးတော့သူတို့မက်ဆေ့တွေပေါ့နော်ဖုန်းမက်ဆေ့တွေဆိုပေးနေတာကိုဒါမြင်နေရတယ်ပေါ့နော်ပြီးတော့ပေါ့သူတို့ရှင်းလာပိုင်း9ရက်ကနေ13ရက်အထိသူမျိုးနေရဆရာကျောင်းရဲ့နောက်တော့ရုံးရင်းမှာရှိတဲ့ဆရာကျောင်းရဲ့အဲ့ဆရာကျောင်းသုံးခုကိုတွားရောက်တဲ့လူတွေကိုစေးအမြန်လာစစ်ပါဆိုပြီးတော့သူတို့ဒီမက်ဆေ့ကနေတော့လူတွေကိုခေါ်နေတယ်ဆိုတဲ့သတင်းတွေကတော့ကြားနေရတာပေါ့နော်သိနေရတာပေါ့ဟိုမှာအတိုင်းဝိုင်းမှာလည်းပဲဒီလိုလေးနဲ့တော့သွားလာနေကြတာလို့တွေ့နေရတာပဲ
တကြောပြန်ကူးစက်မှုတွေကြောင့်မလိုအပ်ရင်အပြစ်မသွားကြဘူးလူစုလူဝေးတွေရှောင်ဖို့ကိုလည်းတောင်ကိုရီးယားတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာလည်းသတိထားပြီးသွားလာနေကြတာတွေ့ရတယ်လို့အင်ချုံးမာနေတဲ့ကိုရနိုင်ထွန်းကပြောပြပါတယ်
အဲ့တော့အချိန်ကြီးကတော့ဖြစ်လာတယ်တော့မသိဘူးပေါ့ဒီတော့ဒီအချိန်ကတော့အလုံးကတော့လုံးလုံးစောစောနဲ့ဘာသာရှင်တက်တာတို့ကြံကြီးဆိုင်တာတို့ပို့ပြီးတော့ပြပါလိမ့်ခင်ဗျာအခုအချိန်ကြီးကတော့ကျွန်တော်ကိုရီးယားနိုင်ငံမှာမြန်မာနိုင်ငံသားတွေကကိုဗစ်-19ရဲ့ပတ်သက်ပြီးပူးစက်မှုဆိုင်ဆိုင်ရတယ်ဆိုတော့ကျွန်တော်တို့လုံးဝမချမိသေးပါဘူးဒါလို့လည်းကျွန်တော်တို့ဒီ IDS ဆိုတာချုပ်ချင်းမြန်မာနိုင်ငံဆောက်လုပ်တဲ့ဒီတော့ကိုရီးယားနိုင်ငံရရှိတဲ့မြန်မာနိုင်ငံသူနဲ့မြန်မာနိုင်ငံသားတွေအားလုံးနေနဲ့
အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့တနင်္လာနေ့ဩဂုတ်လ18ရက်နေ့ထုတ်ပြန်ချက်အရတော့တောင်ကိုရီးယားနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူပေါင်း 15,515 ဦးထိရှိနေပြီးသေဆုံးသူကတော့ 305 ဦးထိရှိသွားပြီဖြစ်ပါတယ်ရှင်ကျွန်မစုမွန်ပ
ါမလေးရှားနိုင်ငံမှာကပ်ရောဂါကာလအခက်ကြုံနေရတဲ့အထည်ချုပ်စက်ရုံတစ်ခုကမြန်မာလူသမား190ခုနေရပြန်ဖို့စက်ရုံနဲ့မြန်မာတန်ရုံပူးပေါင်းစီစဉ်ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးမှာပါ။ COVID-19 အရေးပေါ်ကာလအသွားအလာကြီးကန့်သတ်ထားချိန်မှာအခက်အခဲကြုံတွေ့နေရတဲ့မလေးရှားနိုင်ငံပီနန်မြို့က အထက်ကျောင်းဆက်ရုံကမြန်မာလူသမားတရားခွန်နှစ်ဆယ်ကိုကွာလာလမ်ပူမြို့ကမြန်မာတန်ရုံနဲ့မလေးရှားကအထက်ကျောင်းကော်မတီတို့ပူးပေါင်းပြီးစနေနေ့ကပဲပထမဆုံးအတုပ်ဖြစ်နေရာပြန်ဖို့ပေးခဲ့ကြောင်းမြန်မာတန်ရုံကိုစားပြုပြီးဂျိုဟိုမြို့ထင်းသင်းရေးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့ဥတီယာမောင်မောင်ကပြောပြပါတယ်
ตัวโกมเนียนี่ပြီးတော့ဒါလည်းဆမ်မြန်ရဲ့ချိတ်ဆက်ပြီးပြန်ကြတာကျွန်တော်တိုင်ဝမ်စီစဉ်လာစကားကတော့စီးရင်ပေးထားတဲ့သူတွေစီးရင်ပေးထားတဲ့သူတွေကျွန်တော်ပုံမှန်ပြန်ပို့နေတာပေါ့စကူးရဲနေ့တစ်စီးရှိတယ်နဲ့ဆက်ချောင်းရဲနေ့တစ်စီးရှိတယ်အခုဒီအထယ်ကျောင်းဆက်ရုံကတော့ဟိုဟာနေ့နှစ်ဆက်နှစ်ရဲနေ့တစ်စီးထက်ရှိသေးတယ်အဲဒီနှစ်ဆက်နှစ်ရဲနေ့တစ်စီးကကျွန်တော်တို့
ဒီကနေ့ရောက်ထောက်ထားတဲ့မြန်မာနိုင်ငံသားတွေနဲ့အကြောင်းမျိုးမျိုးကြောင့်မလေးရှားနိုင်ငံမှာရှိတဲ့ထိတဲ့ရေးစခန်းတွေမှာဖန်စီထိတဲ့ခံနိုင်ရတဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံသားဖြစ်ကြောင်းထောက်ထားပြီးစီစစ်ပြီးမြန်မာနိုင်ငံကိုကယ်ဆယ်ရေးလျင်အနေနဲ့ပြန်လည်ခေါ်ဆောင်နိုင်ရေးအတွက်နိုင်ငံသားရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့ကွာလာလမ်ပူးမြို့ကမြန်မာတရုံကဆက
Tani. Dame Lolose Nitale or Pamon and the Tuchi Kajaro, Jaro, Pekan or Pama Boom, Pekan or Tudia Boom is the Haro, or Tita or General Tita Matia de Wok.
Commanding the man and Dang, nothing will out Lulu Kandi, the Melissa Nangama, Kayoga Kala, Kata Chetti Dow, a low kindness, Sawini, a Kakari, Jumtu Niarava, Kayoga Kala, Kakari Jamare, the man and Dari dig up. Coco, a saucy and edu, sell it, wish you get the loo. Near Piambo, Tiamu and Nilani, Juba Yarani, Pansy Kayan, Dule, and Yabia Shini Varation, Jamama E. Mava.
Viewing American than a radio near Union than Nazi Senegal, American Piazu, Washington, Neurogani, Tolan Benivari. American Piazu, Man, COVID 19 yoga, Gusa Piawamu, a Yabo Chini down. POE Radio Ne Yotan Sisinigo, Jayi Bones and Jambio Tolan Biniama. Radio Sisinigo Menet Tonaigani Konanai Tine. Now Gonaigani Senai Tinimare Tolan Binivari. Jumi Data Sisinigoro, Nathan Nak Konanayani Konanai Gueti, Oma Sepio Tolan Biniama. POE Tolan Jetigo, Radio Ne Jurus Langopsi, POE Facebook Saminamare, Nasin Tishu Namaisin.
ဒီဒရင်ပတ်တဲ့23ရာစုပင်လုံးညီလာခံကျင်းပရမှာအရေးပါတဲ့သဘောတူညီချက်တွေချုပ်ဆိုဖို့ညီမှန်းထားပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဖို့အစ်တွေရှိနေစေဖြစ်တာကိုအစိုးရနဲ့တက်မတော်တာဝန်ရှိသူတွေကိုယ်တိုင်ပြောဆိုနေကြတာတွေတွေ့နေရတဲ့အကြောင်းဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်မှာတင်ပြပါမယ်ကျွန်တော်မိုးစောပါ တမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကငင်းချဲရေးလုပ်ငန်းစဉ်ကိုအင်တိုင်းအားတိုင်းလုံနိုင်ဖို့အတွက်တမရော့ကဆောင်ရွက်ခဲ့ပေမဲ့ငင်းချဲရေးကိစ္စတွေကိုဥဆောင်ဆောင်ရွက်နေတဲ့အမျိုးသားပြည်နယ်သိမျက်ရေးနဲ့ငင်းချဲရေးဘူဌာနNRPC ကအကောင့်ထဲမဖော်နိုင်ခဲ့ဘူးလို့ရုရှားနိုင်ငံတို့ဘော်တစ်မဂဇင်းနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောဆိုခဲ့တာပါ။ဒီသ Jane Lungas in Janja Muha, Nasiti Azu Pingo, Dutiane, Tetia, Siwe Boma, a chicken be Tilayare Jongo, Dila Sani and Niga Jimbare, Nibiro Trinza Shinian Buema, a Kulu, Piosu Bade.
Dutia Siwe Matero, Telopsiba, Tatia Siwea, Alam, Sunni name. Diga Azu Bile, Kuban Jahan when they come to a Gisari, Digisari, Telopsiba, and now Nilaga Malema Gileo. ဒီလေတော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားတယ်ဗောနော်နှစ်ပတ်လောက်အောင်စဉ်းစားတယ်နောက်ဆရာတို့လည်းမှတ်ပြီးလိမ့်မယ်နှလုံးသက်ရှင်နိုဝင်ဘာမှာအာဆီယဆန်နဲ့ခြံယူကစတိတ်မန့်ထွက်တယ်ခြံယူကဒီညဉ့်ဆွေးနွေးမှုတွေကနေပြီးတော့ပါဝင်ခြင်းနဲ့ရဆိုင်ထားတယ်ဆိုတာထွက်တယ်အာဆီယဆန်ကဂျန်စီစည်းဝေးတွေကပါဝင်ခြင်းနဲ့ရဆိုင်နေတယ်ဆိုထွက်တယ်အဲ့ဒါတွေကဘယ်ဟာနေထွက်လာလ
ဲ့ထူထောင်ရေးကောင်စီ RCSS ကငင်းချင်ရေးလုပ်ငန်းစဉ်တွေမှာပါဝင်တာကိုယာယီရက်ဆိုင်လိုက်တဲ့နောက်တနည်းနှစ်ကြိမ်ကျင်းပရမယ်27ရာစုပင်လုံးစည်းဝေးဟာလည်းနှစ်နှစ်လောက်ရက်ဆိုင်ခဲ့ရတာပါ Dilo Yasang Dore Chinego, Bo Muda Lingo Yupwe Du Ogata, Ukumin Tongale, Akulo, Piobare.
Ligaro Janodi, Dudia Pinlo Maga, Dea Sara Lupioma Chiba, Dudia Pinlo Maja Lu, Nangasuni, Wood, Bodini Jetty Yapu, Arako Banjata, when I put the da, Poisigo Chiga Uri, say, I deal the Bodini Jetty Yapu, to a general Dodo, the board to be that chimney lap, any chinkama.
ဒါဆိုအတမရောပကနေပြီးတော့ဒီကြောင့်တိုင်းသားဒီဘက်ကိုတောင်းဆိုတာခွန်မထွက်ရေးဆိုတဲ့ဟာဟိုဘောနော်ဒါထုတ်ဖို့ပြောကြဖို့ပေါ့ဒီလိုမျိုးတွေအတခုဒီတော့တမရောကိစ္စဆိုတာဒီလိုမျိုးကိစ္စဆွေးနွေးတာလေခါမှာဆိုဆွေးနွေးမှုတွေဒါအဲ့ဒီအစားပြီးတော့ပါကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ချက်ငုံမှုဟာစဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။၂၁ရာစုပင်လုံးတတိယအစည်းအဝေးနောက်မှာတော့တစ် Jimu, Pianetti Saukeajan, Uzo Tega, Piovare.
Do I know Tabadu Jano Jim Bing? Anzi Langa Yatari Chetuare. Chetuare, Chingan, Anzi Langamo, Janelo, and Abizia look at Abide. Arali Rojanoa, Oceanian Jordan, Tito Chen Yuare.
Tila Senyeni Maro, Nasetti Azu Pino, Sota, Siwema, Chosume, Pirazu, the Bodu Sajo, Say Bantongo. Soyane, Diana Lenegaya Pore, Nina Nanga Jabade. Sadoya Nima, JICM call NCA BS Sajo, Gonte Pomusaya, Nina Siwega, Pidonzu, the Bodu Sajo, Say Bandongo, DPU Rebi, DCWE Puin Mengoma, NRPC Okata, Ron Sansu Jiga, Akulu, Dunta Biosu Bade.
Nina in a party, Siwe Columbia, Risomo, Nina Nomia, Chimmy. NCA南洋也参加了这一个呢，这个呢属于三地亚洲边的米拉干部，一般呢也没差过幺八八年。亚利桑那干部，南亚也多处解决亚利那个米差过幺七八个八年。亚利那个地方，中国民主制度主张是提倡以民主制度来增加社会的民主意愿。
接下来，第三点就是，先提出先，扩充南美，先来实现的各国亚裔人的民主化，要去给解决办呢。沙洲目前也是不，八万岁的独立家了，南美那些地亚族兵龙受到示威嘛，比方说，这宝都沙洲是一般动过，抽出南美所以，人家一龙安生下，拉拉不讲拉来的路，懂得家里心里讲过，这把的领导马苏是新安的，顶边来也罢了。
这种模式阳光个自然被污染，七八的。明个老话先，起码登记台吧，不是西瓜叶先生个登记阿爸没？国边内地个一个太阳木的酷个咯，青岛等个十月十九透露度的，尽管没许多的，去年呢，因三年阿爸七八的。 谁能啊？他我就加多的钱呢嘛？我们是的路，但有不少的锻炼，开锻炼的，前几年个十月赛当都人呢，明年比，提的人把西瓜也跟他妈点片插巴来先。青岛人啊，十月赛当都看榜啊，今年最高没得比，多一来一个来开的路，苦路表喇叭的。
我家乡路我们用路没有五平米的，湖边个人都还算不给大头来啊哩。今年是，可能也老天加多了哩。边路啊卡嘞，路啊卡嘞，没得来，边，现在啊，卡拉嘞没到，塞个拉嘞没到，住到古代的滩头，那边路嘛路没有五平米的。
是咯，阿库的外套铺露你嘞，对吧嘞？一路外套多哟，第十几节工龙东海马拉先。
外套铺啊，外套没水，工作过来的，咱们要么你也没洗五平米啊。外套用到特别个，套还要加到一下嘞，不过啊，特别个在特别冷过去的哩。
ตะเปลิงจ่ายยောင်းในตัวเนี่ยตะเปลิงโหดีอ่ะนี่ต้มท่องแล้วไปเปลี่ยนยောင်းน่ะอูสรุปดีไวท์ทอมเลยสรุปสิเนาะอะคู่เฉ็ดๆเนาะไปสั่นไม่อยากอูป่ะเนเน่รอสั่งมาป่ะเนาะเอ้ยนี่เน่ซุตะนี่ละบ่ดีอะคู่อซุยากาตองตูดิโกชิงหวยไปบาเดอะล่ะค้องป่องโนชิงหวยยาบาตะอะนี่อยากอูบ่ามาไม่อยากอูชิงตองดำมาอยู่อย่าสะเปียไวท์ทุบไปแม้วนโลอากะไม่เตจาบาอู
สิบเอ็ดเชนด้วยอดีตหลายๆปอเจมาวันทุบปีซีกว่าชาบูจูซานี่แหละซาบูรีโรงงานสุกะสิบเอ็ดตองตูรีเนี่ยอโจดูลงไหนปุซีซั่นนี่ล่ะบาซาบูรีโรงงานสุกะไมเคิลซอนเตกโกมีเมียนฉิดามาတော့อะคูปันแนนิกาลามาจ้ะတော့ဟိုအခါတိုင်းဝယ်တဲ့လူတွေကအဲ့လောက်မဝယ်နိုင်ဘူးတိုးတိုးမှာဖြိုးအားမရှိဘူးပေါ့เนาะဆိုတော့သူမဝယ်တဲ့ခါကျတော့ဈေးတွေကထိုးကျသွားတယ်အဲတိတိမှာဆိုလို့တိတိမြို့ပေါ်ပေါ့လေမြို့ပေါ်
ေးမှရောင်းတဲ့ဟာကာရွာမှာကြတော့အပိတ္တ၄၅၀၀လောက်ပေးမှပြောသူဟိုတန်တာကားရှိနေသူချင်းအဲ့ဒီဟာကိုရောင်းတဲ့လူရဲ့ခံစား권ရှိနေဆိုအဲ့လောက်ဟိုပါတော့တောင်းတော့၄၀၀၅၀၀လောက်ပဲကြားတဲ့နေသားဖြစ်သွားတယ်ပေါ့နော်
ဟုတ်ကဲ့ဆိုတော့အခုဒီဝိုင်းထုတ်မယ်ဆိုတဲ့ခါရောက်တော့ဤပညာရောက်တော့ဘယ်လိုလုပ်ပါလဲဒီစပိုးရင်းနေနဲ့
ဒီဒေသန္တရဤပညာနဲ့ပေါ့လေဟိုတစ်သေးလုံးကမထည့်ပဲနဲ့အာသူဟိုတစ်ပြစ်ပေါ်မှာပါလာတဲ့ဟိုတစ်သေးနဲ့ပဲကျွန်တော်ဟိုဖာမန်တေးရှင်းလုပ်ဒီမှာလုပ်တဲ့ဤပေါ့နော်အဲ့ဒီဤနဲ့လုပ်တယ်ဒါပေမဲ့အာဒီနေ့ကကြတော့ကျွန်တော်တို့ဟိုသူများ branding ကိုလည်းလုပ်ချင်တယ်နောက်တစ်ဖက်မှာသူများကိုလည်းကျွန်တော်ဟိုပေါ့ pre order လုပ်ချင်တယ်နောက်တစ်ခုကကျွန်တော်ချင်းတော်စပစ်ဝိုင်ဆိုတဲ့ဟာလည်းနာမည်တစ်ခုတက်လာအောင်လုပ်ချင်တော့ဟိုဒေတာတရနီးနဲ့မဖြစ်တော့ဘူးပေါ့နော်မဖြစ်တော့ဘူးဆိုတော့ကျွန်တော် online မှာဟိုလုပ်တယ် race လုပ်လိုက်တဲ့ခါကျတော့ဟိုတချို့လူတွေကကျွန်တော်မှာစာအုပ်ရှိတယ်အဲကျွန်တော်မှာဒီ video ခွေးတွေရှိတယ်အဲဘယ်တစ်ခုမေးလိုက်ပါပေါ့နော်တယောက်ဆိုလို့ရှိရင်သူ Italy ဝိုင်လုပ်တဲ့လူတွေနဲ့လုပ်ဘူးရဲ့သူဟိုကူညီပေးမယ်ဒီမှာသူအဲ့လိုမျိုးအများကြီးပေါ့နော်ကျွန်တော်တို့အချက်အလက်ပေးတယ်ဘယ်လိုလုပ်ရမလဲဘယ်လောက်ထည့်ရမလဲဘယ်လိုတဲ့ချိန်မှာစာကြည့်ပေါ့တိတ်တိတ်ကိုကျွန်တော်တို့ကူညီပေးကြတယ
်ဟုတ်ကဲ့ဆိုတော့ဒီချင်းတောင်ငါရောက်တော့ဒါတကယ်လို့ဝိုင်းထုတ်မယ်ဆိုရင်အေးတာရတို့ဘာလို့လို့စီးပွားဖြစ်ထုတ်နိုင်တဲ့အနေအထားရရှိပါသလား
ကျွန်တော်တို့မှာကုန်ကျန်းကတော့တော်တော်လေးရှိတယ်လို့ပြောရမယ်ပြောဒီဘက်မှာဝိုင်း consumption ကလည်းတောက်လျှောက်ရှိခဲ့တယ်ပေါ့နော်ဒီချင်းကတော့ကျွန်တော်ဟိုဘယ်လိုပြောမလဲရှိတဲ့လူကြီးတွေရဲ့ 95% ကျော်လောက်ကခရီးရန်ဖြစ်တာဟုတ်ဆိုခရီးရန်ဖြစ်တဲ့ခါကျတော့ခရီးရန်မှာကကျွန်တော်ဒီပွဲတော်ပေါ့နော်ဟိုပွဲတော်ကအများရန်ဟိုလောက်ရတယ်ဒီပွဲတော်မှာတုံးတဲ့ဝိုင်ကဒီ gift မှာပါတဲ့စပစ်ဝိုင်ကိုတောက်လျှောက်သူတို့တုံးလာတော့စပစ်ဆိုင်တဲ့ခါကျတော့ရှိတယ်ကုန်ကျန်းကတော့ရှိတယ်အဲ့လိုမျိုးတရားတာလုပ်မယ်ဆိုလို့ရှိရင်ဒီဝိုင်ဟိုစပစ်ဝိုင်စပစ်ပေါ့လေဝိုင်စပစ်ဆိုင်ကျင်တဲ့လူတွေကလည်းဟိုရှိတယ်ဟိုဆိုင်နိုင်တယ်ပေါ့နော်နေရာလည်းရှိတယ်သူတို့ဤပညာဆိုင်တဲ့ဤပညာလည်းရှိတယ်ဒါနဲ့အခုလိုဟာမျိုးတွေကုန်ကျစ်ထွက်တမြကုန်ကျန်းကဟိုရောင်းလို့မရဘူးအဲ့လိုမျိုးဈေးနေခံရတာရောင်းလို့မထွက်တာဝယ်မဲ့လူမရှိတာမျိုးတွေကြုံလာတဲ့ခါကျတော့သူတို့ကမချဲ့ရဲဘူးပေါ့နော်တိတိကျကျဒီဘက်ကလည်းဟိုတစ်နှစ်ကိုဘလောက်ပဲနှစ်တန်ဝယ်မယ်အဲ့လိုမျိုးရှိတယ်ဆိုလို့ရှိရင်သူတို့ဘက်ကတော့ဟိုချဲ့ပြီးမှဆိုင်ဖို့က ready ရဲ့
ဟုတ်ကဲ့ရှင်အဲ့တော့အခုအစိုးရဘက်ကဒီစိုက်ပျိုးရေးသမားတွေနောက်တစ်ခုဒီအသေးစားအလတ်စားလုပ်ငန်းရှင်တွေကိုဒီကိုဗစ်ချင်းငွေဆိုပြီးတော့ထောက်ပံ့နေရရှိပါတယ်ဒီချင်းပြည်နယ်ဘက်ရောအခုစစ်တောင်သူတွေဘက်ရောရတာရှိပါသလား
အခုဒီနေရာပိုင်ဆိုင်မှုဥပဒေကလည်းနေရာဥပဒေကလည်းကြောင်းလဲလာတဲ့ခါကျအရင်တော့ဘိုးဘွားပိုင်ဆိုတာရှိသေးတယ်အခုဥပဒေအစ်တမှာဆိုလို့ရှိရင်ဘိုးဘွားပိုင်ဆိုတဲ့ဟာကလုံးလုံးကိုပါမလာတော့ဘူးပေါ့နော်အဲ့လိုဖြစ်တဲ့ခါကျတော့တကူဖြစ်မှာဆိုလို့ဆိုရင်ကျွန်တော်တို့ site copy site ထားတဲ့အခင်းတွေကိုဟိုကျွန်တော်ပုံစံ commit ပေါ့လေဒီအခွင့်ဆောင်ဖို့အတွက်ကိုကျွန်တော်တို့စူးစမ်းပါတယ်အာစူးစမ်းပြီနဲ့အာအခုဆိုရင်တစ်နှစ်တောင်ကျော်သွားပြီပေါ့နော်အခုထိကျွန်တော်တို့ဟိုပုံစံ commit ကိုလည်းတေးတယ်ဆိုတဲ့ဟာလည်းမလာဘူးဟိုကျွန်တော်တို့တင်ထားတဲ့စာအလဲဘယ်ရောက်တယ်ဘာလုပ်နေတယ်ဆိုတဲ့ဟာလည်းမကြားဘူးเนาะမေးလိုက်လို့ရှိရင်လည်းဒါ on process လုပ်နေတော့လို့ပဲလို့ဖြေတယ်ဆိုတော့ခုနချင်းွေဘန်ချင်းွေတွေရှောက်မယ်ဆိုတော့ဒီခုနပိုင်ပိုင်မှုပေါ့လေဒီအချင်းကခုဟာဟုတ်ပါတယ်ဆိုတော့အစိုးရထုတ်ပေးတဲ့လက်မှတ်တွေကလိုတယ်ပေါ့ဆိုတော့ခုဟာအဲ့ဒီလက်မှတ်တွေကလည်းမရှိတဲ့ခါကျတော့ဘာချင်းွေမှလည်းကျွန်တော်ရှောက်လို့မရတဲ့အနေအထားပေါ့เนาะအဲ့တော့ခု pandemic အတွက်တီးတက်လုပ်တဲ့ဟာလည်း
ဟိုဘယ်လိုပြောမလဲဒီဆိုက်ကင်းဆိုက်ကင်းဆိုက်နေတဲ့ဟိုအကင်းနေတဲ့ကတိတ်ပြီးမှမရဘူးထင်ပါတယ်ဟိုကျွန်တော်တကယ်ကြည့်တဲ့ကော်ဖီတောင်သူတယောက်ဒီနေ့နဲ့ပတ်ကလည်းသူစူးစမ်းကြည့်တယ်သူ့မှာလည်းအဲ့ဒါလေးလိုက်စင်လဲရှိတယ်အဲ့ဒါနဲ့လည်းစူးစမ်းကြည့်တယ်ဆိုတော့သူလည်းမရဘူးပေါ့နော်ဆိုတော့ကျွန်တော်အနေနဲ့ကတော့အစိုးရကိုတိတ်ပြီးအာမကူးခြင်းအာမကူးခြင်းတော့ဘူ
VOA မြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာစိတ်ခံစားမှုရှိနေသူတွေ၊ရင်ဖွင့်ဖို့လိုအပ်နေသူတွေအတွက် text chatting လုပ်ပြီးတော့ရင်ဖွင့်လို့ရနိုင်တဲ့မီးပြားတိုက်ဆိုတဲ့ mobile app တစ်မျိုးမြန်မာနိုင်ငံမှာရှိပါတယ်။ကိုယ့်ရင်ထဲသိမ်းထားခြင်းတဲ့အကြောင်းအရာတွေကိုရင်ထဲပေါ်သွားအောင်ရင်ဖွင့်နိုင်ဖို့အတွက်ကိုယ်ဘယ်သူဘဝဖြစ်တယ်ဆိုတာပြောပြစရာမလိုပဲပြောပြနိုင်မယ့်နေရာဖြစ်ပါတယ်။အသက်18နှစ်ပြည့်ပြီးသူဖြစ်ရမယ်လို့အရင်ကသတ်မှတ်ထားပေမယ့်COVID-19 ကရောဂါကြောင့်2020ဇွန်လတည်းကစပြီးတော့စိတ်ပိုင်းဆိုင်ရာပံ့ပိုးမှုလိုအပ်နေတဲ့ဆယ်ကျော်သက်တွေကိုပါကူညီနိုင်ဖို့အတွက် Save the Children အဖွဲ့နဲ့ပေါင်းပြီးတော့အသက်15နှစ်ကနေစပြီးရင်ဖွင့်နိုင်အောင်စီစဉ်ထားပါတယ်။တပတ်9ရက်နေ့တိုင်းညနေ6နာရီကနေ10နာရီအထိချက်တင်လို့ရင်ဖွင့်နိုင်မယ်။မီးပြားတိုက် Mobile App နဲ့ပတ်သက်လို့အသေးစိတ်ကိုမီးပြားတိုက်ရဲ့ Junior Project Manager မတ်ဖူးပွင့်မောင်ကအခုလိုရှင်းပြပါဗျ
။မီးပြားတိုက်ဆိုတာကြောင့်ညီမတို့ဒီ Emotional Support ပေးတဲ့ Platform တစ်ခုပေါ့နော်။ညီမတို့ဒီအထူးကျန်တာပဲဖြစ်ဖြစ်ဝမ်းနည်းတာဒီဘယ်သူမှရင်ဖွင့်စရာမရှိဘူးလို့အဲ့လိုမျိုးခံစားနေရတဲ့အခါမှာပေါ့နော်။ညီမတို့ရဲ့ဒီ Train Peer Listener တွေရှင်မှာရင်ဖွင့်လို့ရပါတယ်ပေါ့နော်။ဟိုမြပြလိုက်ကပေါ့နော်ဒီ mobile app တစ်ခုဖြစ်တယ်ပေါ့နော်အဲ့ဒါကညီမတို့ကပြီးတော့အခမဲ့ဖြစ်တယ်ပြီးတော့ဒီဟို one to one private chat ပေါ့နော်ညီမတို့ဒီ privacy ရတဲ့လုံခြုံမှုရှိရပေါ့နော်ပြီးတော့ဒီညီမတို့ကဒီ anonymous ပေါ့နော်ညီမတို့ဒီဘသူကညီမတို့ရှိကိုလာစကားပြောနေပါလေဆိုတာကိုမသိရပေါ့နော်ဒီနောက်နှစ်ဖက်ပေါ့နော်ဒီနောက်ထောင်သူဘက်ကရောဒီ30သူအနေနဲ့ရောနောက်ဖက်စလုံးကညီမတို့ကိုရေးဆက်လက်ကိုပေါ်ပြထားခြင်းမရှိဘူးပေါ့နော်ဟိုနောက်ထောင်သူဆိုလို့ရှင်လို့ရှင်လဲသူ့ရဲ့ဒီ nickname ပေါ့နော်သူ့ရဲ့ဒီအမည်ဟိုကကိုပဲဟိုတည်ရတယ်ပေါ့နော်ဒီ30သူအနေနဲ့ကြာတော့ဘာမှညီမတို့ကိုရေးဆက်လက်ပေးပြန်မလို့ဘူးပေါ့နော်ဟုတ
်အဲ့နောက်ထောင်နေသူတွေကရောဘယ်လိုလူမျိုးတွေကနောက်ထောင်ပါလဲဒီလိုမျိုးဟိုအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီလိုကြွန့်ကျင်တဲ့လူတွေကနောက်ထောင်ပေးနေတာလားဘယ်လိုလူမျိုးတွေကနောက်ထောင်ပြီးတော့ဟိုတုံ့ပြန်ပြီးတော့ဖြေပေးနေတာပါလဲရှင့်
နောက်ထောင်သူတွေကဒီ train or listen ပေးထားတဲ့သူပေါ့နော်ဒီသေချာစာနာနောက်ထောင်ပေးနိုင်တဲ့သူပေါ့နော်ညီမတို့ဒါ train peer listeners ပေါ့ဟုတ်ညီမတို့မိသားစုမှာဒီလာစဉ်ပေါ့နော်ဒီ peer listener တင်နေနေရှိရပေါ့နော်ဟုတ်
အဲ့တော့အဲ့ဒီလူမျိုးလာပြီးတော့စကားပြောလို့ရတယ်ချက်တက်လုံးလို့ရတယ်ချက်လုံးလို့ရတယ်ဆိုတော့ဘယ်လိုမျိုးပုံတော့ကိုယ့်ရဲ့စိတ်ခံစားချက်ဘယ်လိုမျိုးဖြစ်နေတဲ့လူတွေကလာပြီးတော့ပြောလို့ရတယ်ဆိုတာကိုလည်းရှင်းပြပါလားရှင
်ဘယ်လိုပဲအကြောင်းအရာဖြစ်ဖြစ်တော့ညီမတို့ရှင်မရင်ဖွင့်လို့ရတယ်ပေါ့နော်ဟုတ်ဟိုတော်တော်များများတော့ဒီပေါ့နော်တယောက်ဟိုအထီးကျန်တဲ့လူပေါ့နော်အထီးကျန်တဲ့လူကြောင့်ဝမ်းနည်းနေတဲ့သူပြီးတော့ဒီစိတ်ဖြည့်ဆည်းမှုတွေများနေတဲ့သူပေါ့နော်ဟုတ်အဲ့လိုမျိုးလူတွေကလာရင်ဖွင့်ကြရှိပါရှင်ဟုတ်တဆန်ရှင်အောင်ဆိုလို့ရှိရင်တစ်ခါချက်လို့ရှိရင်ညီမတို့15မိနစ်ပေါ့နော်15မိနစ်ပြည့်သွားလို့ရှိရင်ကြာညီမတို့ဒီ timer လေးပေါ်တယ်ပေါ့နော်chat ကပြီးသွားတယ်ပေါ့ကိုကဒီနောက်ထောင်သူနဲ့ပဲစကားပြောလို့အဆင်ပြေတယ်ဆိုလို့ရှိလို့ရှင်အဲ့ဒီဟိုနောက်ထောင်သူကိုပဲပြန်ရွေးလို့ရတယ်ရှင်အဲ့လိုမျိုးနဲ့ညီမတို့တချို့ဒီ30သူတွေဆိုလို့ရှင်ဒီ listener တယောက်နဲ့ပဲဟို chatting ဟို၄ session လောက်ပေါ့နော်အဲ့လိုသွားရရှိရရှင်
အဲ့တော့လာပြောကြတဲ့လူတွေကရောသူတို့ရဲ့ပေါ့နော်ခံစားချက်တွေဟိုများသောအားဖြင့်ပေါ့ဘလို့ဟာမျိုးတွေကြောင့်သူတို့ဒီလိုမျိုးလာပြီးဆက်သွယ်ပြီးရင်ဖွင့်ကြတာများတယ်ဆိုတာရောတွေ့ရလဲရှင
်ဟို relationshipဘဝရပေါ့နော်အဒူရက်ရှင်းရှစ်လို့ပြောတဲ့အခါမှာဒီပတ်သက်ဆက်နွယ်မှုပေါ့နော်အဲ့ဒါကဒီမိပါနဲ့တာသမီကြာက relationship ကောဒီတငယ်ချင်းအချင်းချင်းချာပေါ့နော်ပြီးတော့ဒီပြီးတော့ဒီဇုံတွဲပေါ့နော်အဲ့လိုမျိုးဒီပြီးတော့ဒီဒီဇနီးမောင်နှံလေးပေါ့နော်အဲ့လိုမျိုးကြာ relationship ကဟိုပေါ့နော်တော်တော်တွေ့ရတယ်ပေါ့နော်ဟုတ်ညီမတို့ဒီမှာလာအဲ့ဒါနဲ့ပတ်သက်ပြီးတော့လာချင်းဖွင့်ကြတာဟုတ်ကဲ့ရှင်ဟုတ်ပြောဒီဒုတိယအနေနဲ့ကတော့ညီမတို့ဒီပေါ့နော်ဒီစိတ်ဖိစီးမှုကြောင့်ပေါ့နော်အဲ့လိုမျိုးအရာကြောင့်ရင်ဖွင့်ကြရရှိပါတယ်ဟုတ်ကဲ့ဟုတ
်ဆောဆောကပြောသလိုဆိုရင်လာပြီးတော့ပြောကြတဲ့လူကအစုံပဲပေါ့နော်အဲ့လိုဟာမျိုးတွေရောကိုကတကယ်လို့ပေါ့နော်ဒီလိုလာပြောနေတဲ့သူတွေထဲမှာဒီထက်ပိုပြီးတော့ပေါ့အခုလိုဒီပြောနေတာထက်ကိုဒီထက်ပိုပြီးတော့ကောင်ဆယ်လင်းလုပ်ဖို့လိုရဲဒီနှစ်သိမ့်ဆွေးနွေးအကြံပေးဖို့လိုရဲဒါမှမဟုတ်ရင်လည်းဒီစိတ်ပိုင်းဆိုင်ရာကျွမ်းကျင်သူတွေနဲ့ထပ်ပြဖို့လိုတာမျိုးရှိတယ်ဆိုရင်ရောညီမတို့ဘက်ကဘယ်လိုမျိုးအဲ့ဒါကိုလုပ်ပြီးပါလဲရှင့်
Maroka emotional support ဆိုတော့ဒီမှာညီမတို့ကပေါ့နော်ဒီဟိုဟာနဲ့ mental health နဲ့ psychosocial support ကိုညီမတို့ကပြန်ပြီးတစ်ဆင့်လွှဲပြောင်းပေးတယ်ပေါ့နော်ဟုတ်တောင်းဆိုင် service ကို service provide လုပ်ပေးတယ်ဟိုပေါ့နော်ဒီဝန်ဆောင်မှုလုပ်ငန်းတွေရောပေါ့နော်အဲ့မျိုးညီမတို့အသေးစိတ် website မှာရောညီမတို့ application နဲ့မှာရှိရပေါ့နော်ဟုတ်နောက်ထောင်သူတွေအနေနဲ့လည်းပေါ့နော်ညီမတို့ဒီသင်တန်းပေးခဲ့ရညီမတို့ကသူတို့ကိုဒိုင်းနဲ့ပတ်သက်ပြီးတော့အကုန်လုံး train ပေးထားပြီးသားပေါ့နော်ဟုတ်ပြီးတော့ညီမတို့ရဲ့ဒီပတ်သက်ပေါ့နော်ညီမတို့ email ဖြစ်စေညီမတို့ page messenger ဖြစ်စေပေါ့เนาะညီမတို့ဟိုပေါ့လိုရုံနဲ့ support လိုချင်လို့အကူအညီတောင်းမဲ့လူတွေရှိရပေါ့เนาะအဲ့လိုမျိုးဆိုလည်းညီမတို့ကအသေးစိတ်ပြန်ပြီးတော့ refer လုပ်ပေးရပေါ့เนาะတောင်းဆိုသူကိုယ်တိုင်ရပေါ့เนาะအဲ့လိုမျိုးအကြံပေးဖို့တောင်းဆိုတာရှိရအရှင်အပြီးဟိုညီမတို့ဒီစကားပြောတော့ပေါ့เนาะဟော
အဲ့တော့ဟိုပြောနေတယ်ပေါ့ဒီလူကတော့ဖြစ်ဆရာဝန်နဲ့ပြတဲ့နေဆိုတဲ့ဟာမျိုးကိုကိုယ့်ဘက်ကအကြံပေးတာမျိုးဟောဟိုသူတို့သဘောပေါက်အောင်ပြောလား
စကားပြောကြည့်လို့ရှင်ပေါ့နော်ဟုတ်ဟိုပေါ်တော်တော်အချိန်ကြီးကဒီဒီလိုမျိုးနားထောင်ပေးအောင်လည်းမလုံလောက်တော့ဘူးတကယ်ဒီ experts ဒီ professionals တွေအကူအညီလိုပြီးဆိုလို့လိုရလို့ပေါ့နော်ဒီနားထောင်သူကခံစားလို့ရှင်လို့ရှင်ပေါ့နော်ညီမတို့ဒီ professional ပေါ့နော်ဒီဒီဟုတ်ဒီ counselor ဖြစ်ဖြစ်ဒီ psychologist ဖြစ်ဖြစ်အဲ့ဒါနဲ့ဒီဟိုတူတွေ့ကြည့်ပါလားပေါ့နော်အဲ့လိုမျိုးပြောတာရှိပါတယ်ရှင
်အခုလိုမျိုးပေါ့နော်ဒီမိပြလိုက်ဆိုတာဒီတော်လူငယ်တွေပေါ့အထူးသဖြင့်ဟိုစိတ်ဟိုစိတ်ပြောင်းလဲမြင်တ
ယ်စိတ်ကြော်တက်ဟုတ်ဟုတ်အဲ့ဒီ
ဟုတ်စိတ်ကြော်တက်ပေါ့နော်လူကြီးတွေလိုလဲတွေးခေါ်ဆုံးဖြတ်နိုင်တာမရှိနိုင်သေးတဲ့လူငယ်တွေအတွက်ကိုခုလိုမျိုးဒီလိုစိတ်ပိုင်းဆိုင်ရာဟိုကိုကြီးပံ့ပိုးမှုတွေပေးရဆိုဗမာကြီးမှာပေါ့နော်အဲ့လိုမျိုးအကူအညီလိုနေဘလောက်ထိလိုနေလဲဒီလိုမျိုးညီမတို့လိုမျိုးမေးပြလိုက်လိုမျိုးစိတ်ပိုင်းဆိုင်ရာဒီပံ့ပိုးမှုတွေပေးတဲ့အကူအညီဘလောက်လိုနေတယ်လို့ရောညီမတို့ပြောလို့ရလဲရှင်
ဟိုလိုရပေါ့နော်ဘာလို့လဲဆိုတော့ဒီတော်များကရင်ဖွင့်ကြရပေါ့နော်ဟုတ်တချို့ဆိုညီမတို့ရှိမှလာဆက်တွေ့ရရှိရပေါ့နော်အဲ့လိုရင်ဖွင့်ကြမဲ့ဘယ်လိုပြောမလဲသူတို့ဒီလက်လန်းမမိရရှိရသူတကယ်ချင်းသူတချို့အကြောင်းအရာတွေကြတော့တကယ်ချင်းရှင်းနေပြောချင်အမေမိဘတွေလည်းမပြောချင်ဘူးပေါ့နော်အဲ့လိုမျိုးဆိုတော့သူကလုံးလုံးစိတ်ချရတယ်ဆိုတော့သူကဒီတင်စားတော့ပေါ့နော်ညီမတို့ application မှလာပြောကြရပေါ့နော်ဟုတ
်မိဘကရဲ့ junior project manager မဖူးပွင့်မောင်ဖြစ်ပါတယ်Android, iOS နှစ်မျိုးလုံးအတွက်မီဒီယာတိုင်း app တွေကိုအခမဲ့ download လုပ်ပြီးတော့ကိုယ့်ရဲ့လက်ကင်ဖုန်းထဲမှာသွင်းထားလို့ရပါတယ်။အဲ့လိုလုပ်ဖို့အခက်အခဲရှိတဲ့အနေနဲ့တော့မီဒီယာတိုင်း website မှာရှိတဲ့ online forum တွေကိုဝင်ပြီးတော့ကိုပြောချင်ရင်ဖွင့်ချင်တာတွေကိုပြောပြလို့ရပါတယ်။လိပ်စာကတော့ meepyatike.com mediatike.com ဖြစ်ပါတယ်။website ပေါ်ကနေပြီးတော့ live chatting လုပ်နိုင်ဖို့အတွက်လဲစမ်းသပ်နေပြီးမကြခင်ရနိုင်မယ်လို့မဖူးပွင့်မောင်ကပြောပါတယ်ရှင်။ကျွန်မဆုမြတ်ပါပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သွင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ကိုရီးယားနာမည်ကျော် K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TWICE အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ပြီးကာလဖြောပြပွဲအနေနဲ့အွန်လိုင်းကနေဖြောပြပွဲအကြီးကြီးတစ်ခုလုပ်ခဲ့တော့ TWICE ရဲ့တရိတ်သက်တွေ TV နဲ့မျက်နှာမခွာချိန်ခဲ့ကြပါဘူး။ဒါဟာ K-pop လုပ်ငန်းကြီးအနေနဲ့ကော်ဖီတောင်ဂီတနဲ့ဖြောပြလုပ်ငန်းကြီးတွေအထိနာခဲ့ရပြီးနောက်ပိုင်းခေတ္တနဲ့လူနေမှုပုံစံတင်မှာအွန်လိုင်းကိုအသုံးချပြီးတော့ဘလို့လုပ်ငန်းတွေရဲ့စီးပွားရေးပြန်လည်လဲပတ်အောင်လှုံ့ဆော်ကြရမှာသူတို့ကကြွမ်းကြွမ်းကျင်ကျင်ဥဆောင်လုပ်နိုင်နေဆိုတဲ့နမူနာလေးဖြစ်ပါတယ်ဆောင်မင်းကိုရောက်ပါနာမည်ကျော် Twice အဖွဲ့ကသူတို့ရဲ့ Beyond Life Twice World in a Day ဂီတဖြော်ပြပွဲကိုအော်ဂလာရှိရဲ့တင်းငွေရီနေကနိုင်ငံပေါင်း126နိုင်ငံမှာပြသခဲ့တယ်လို့သူတို့ကိုကိုးစားပြုတဲ့ JYP Entertainment ကပြောပါတယ်။သူတို့က More and More Yes or Yes ဒီလိုမျိုးသူတို့ရဲ့နာမည်ကျော်တခြင်းတွေကိုတီးဆိုဖြော်ပြသွားပါတယ်။ပြီးတော့သူတို့ရဲ့အောင်မြင်ပြီးသား More and More ဆိုတဲ့တခြင်းကိုအင်္ဂလိပ်လိုပြန်ဆိုထားပြီးမကြခင်မှာထပ်တော့မယ်လို့လည်းပြောသွားပါတယ်။သူတို့ရဲ့တကယ်ဖြော်ပြပွဲကိုကိုရိုနာကပ်ဘေးကြောင့်ဖြစ်လာရပြီးနောက်အခုသူတို့ဒီလိုမျိုး wall tour ကမ္ဘာလှည့်ဖြော်ပြပွဲဆိုပြီးတော့ online ကနေ stage show လုပ်သွားတာပါသူတို့ကနောက်ခံ design အမျိုးမျိုးနဲ့တချင်းတွေတီးဆိုသွားကြပြီးတော့ကမ္ဘာနေရာဆောင်ကပုံရိပ်တွေကို AR နည်းပညာနဲ့တခြားခေတ်မီနည်းပညာတွေတောင်းပြီးတော့ဖန်တီးပြခဲ့ပါတယ် သူတို့ပွဲကို Free Life ဆိုတဲ့တောင်ကိုရီးယား online streaming website ကနေကြားတာလာဖြစ်ပါ යි လက်နက်တစ်စောင်ကို American 28 dollar နဲ့ရောင်းချခဲ့တာပါ Free Life ကတော့ဒီ COVID ဖြစ်ပြီးတော့မှကိုရီးယားမှာပေါ်လာတဲ့ online ရုပ်သံပြသမှု line ဖြစ်ပြီးတော့သူကပြည်ထောင်တဲ့အမှုပညာရှင်တွေတိုက်ရိုက်အပြန်အလှန်တုံ့ပြန်လို့ရအောင်လုပ်ပေးထားတာဖြစ်ပါ යි ရှင6နိုင်ငံ6နိုင်ငံကအမှုပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင့်အထိနာနေရတဲ့ကမ္ဘာကြီးကိုအားပေးဖို့ဆိုပြီးတော့တချင်းတစ်ပုတ်ပေါင်းပြီးတော့ထုတ်ခဲ့ကြပါတယ်။မီမီဝီဆိုတဲ့တချင်းကတော့ကိုရီးယားကအိုင်လီ၊ရာဗီနဲ့ညူကစ်ပြီးတော့အင်ဒိုနီးရှားကရာခ်မာနီယာ၊အက်စထရီနီနဲ့မလေးရှားကအစ်ဇယ်အာတမ်ပြီးတော့ဗီယက်နမ်ကချီလီစ်၊ထိုင်းကဖန်၊ဖိလစ်ပိုင်ကကွတ်စ်တို့ပါဝင်ပြသထားကြပါတယ်။အလုံးနဲ့တည်ကြတဲ့အတိုင်းလောလောဆယ်ကြုံနေရတဲ့ COVID ကပ်ဘေးကြောင့်ဒီအမှုပညာရှင်တွေဒီသချင်းကိုအတူတူပေါင်းပြီးတော့သွင်းလို့မရကြပါဘူး။သူတို့ကသူတို့ဆူရမယ့်အပိုင်းတွေကိုပဲသူတို့ရဲ့နိုင်ငံအသီးသီးမှာတက်တက်စီခွဲသွင်းခဲ့ကြပြီးတော့ပြီးတော့မှပြန်ပေါင်းဆက်ဖန်တီးထားတာဖြစ်ပါတယ်။မီမီဝေသချင်းကို Wanna Music Korea နဲ့ဆုံးမြတော်ကကန်နမ်ခရိုင်ရုံတို့ပူးပေါင်းပြီးတော့ထုတ်လုပ်တာဖြစ်ပါတယ်။ဒီသချင်းကိုအိတ်ဆိုဖွဲ့ရဲ့ Cuckoo Bob တို့ Last Shot တို့လိုမျိုးနာမည်ကြီးသချင်းတွေထုတ်လုပ်တဲ့ MGMC ကုမ္ပဏီကထုတ်လုပ်ပေးတာလည်းဖြစ်ပါတယ်ရှင်။Took my crew to Japan, party like Kardashian. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါသေး။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
် VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟရှုနိုင်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့တည်င်းအချင်းချုပ်ကိုကြေညာပေးပါမယ်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပること့စ်ကြောင့်တည်ရတဲ့သေဆုံးသူ900ကျော်တိုးလာတဲ့အတွက်သေဆုံးသူစုစုပေါင်း 5,000 ကျော်သွားပြီလို့အိန္ဒိယတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်အိန္ဒိယဟာကိုရိုနာဗိုင်းရပကြောင့်သေဆုံးသူကမ္ဘာမှာအများဆုံးပါအမေရိကန်ပြည်ထောင်စုမှာလည်းပိုကူးဆက်မှုတွေတိုးလာနေတာပါ။ယောဂါကူးဆက်ခံရသူလူနာဟောင်းတွေအနေနဲ့၃လအတွင်းကူးဆက်မှုကနေခုခံနိုင်စွမ်းရှိကြောင်းအမေရိကန်ကူးဆက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့တွေ့ရှိချက်နဲ့ပတ်သက်လို့အစားအစာနဲ့ဆေးဝါးထိန်းချုပ်ရေးကုကဲရေးဌာန FDA အရာရှိဟောင်းဒေါက်တာ Scott Gottlieb က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာသတင်းငွေတွေကပြောဆိုရမှာတော့လူနာဟောင်းတွေဟာ၆လကနေတနည်းလောက်အထိခုခံနိုင်စွမ်းရှိတယ်လို့ပြောဆိုခဲ့ပါတယ်။American John Hopkins သက်သူစစ်တမ်းအရာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ 27.6 တန်းကျော်နဲ့သေဆုံးသူ 9,800 ကျော်ရှိနေတာမှာ American ပြည်ထောင်စုကတော့ပိုးကူးခံရသူ 5.4 တန်းကျော်နဲ့သေဆုံးသူက 13,000 ကျော်ရှိနေပြီးကူးဆက်ခံရသူတွေရောသေဆုံးသူပါကမ္ဘာမှာအများဆုံးနိုင်ငံလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါတန်းကိုအစောဆုံးရင်ဆိုင်ခဲ့ရပြီးတဲ့နောက်ထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာပိုကူးခံရသူပြန်တိုးလာတဲ့အတွက်နောက်တစ်ချိန်ပိုကူးဆက်မှုပြန်မြင့်တက်လာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီကိစ္စပါလဲယောဂါပိုကူးသူ169ယောက်ကိုအတည်ပြုနိုင်ခဲ့တဲ့အတွက်ကူးဆက်သူ100ကျော်ရှိနေတာ၄ရက်ဆက်တိုက်ရှိပါပြီ။တောင်ကိုရီးယားမှာ၄လကျော်လောက်ပိုကူးခံရသူမရှိသလောက်နေတော့ရကအခုလိုပိုကူးဆက်မှုပြန်မြင့်တက်လာတာပါ။ကူးဆက်ခံထားသူအများစုကနိုင်ငံလူဦးရေတဝက်ကျော်ရှိရာလူဦးရေထူထပ်လာတဲ့ဆိုးမျိုးတဝိုက်ကဖြစ်တာကြောင့်ဆိုရင်မျိုးတွေလည်းရှိနေပါတယ်။နယူးဇီလန်နိုင်ငံမှာအကြီးဆုံးမြို့ဖြစ်တဲ့အော့ကလန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာနေတဲ့အတွက်မကြာခင်ကျင်းပမဲ့ရွေးကောက်ပွဲကိုဝန်ကြီးချုပ်ဂျာစင်ဒါအာဒန်ကသတင်းလေးပတ်နောက်ဆုတ်လိုက်ပါတယ်။ ချစ်ကင်းညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆွေးနွေးတဲ့အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်ပါတယ်ရှင်။ကျေးဇူးအများကြီးပါ
This program has come to you from the Voice of America, Washington.